Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2018ခုနှစ်အောက်တိုဘာလ23ရက်စနေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24.50တိကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
ကျွန်တော်ကျော်အောင်လင်မမန်းအင်ဂျင်နီယာနဲ့တူနိုင်ငံတကာသတင်းတွေကိုကြီးညာတော့ရှိပါတယ်ဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတူရကီမှာဖမ်းခံထားရတဲ့အမေရိကန်သင်းအုပ်စရာပြန်လွတ်လာပြီဆိုတဲ့အကြောင်းနောက်တစ်ခါကုလသမဂ္ဂအခွင့်အရေးလူ့ခွင့်ရေးကောင်စီထဲမှာဖိလစ်ပိုင်နိုင်ငံပါဝင်လာတဲ့ဆိုတဲ့အကြောင်းနဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံပြီးတော့ရခိုင်ပြည်နယ်အရေးဆွေးနွေးခဲ့ကြတဲ့ဆိုတဲ့အကြောင်းတွေကိုကြားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြရမယ့်သတင်းတော်တွေမှာဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေရဲ့ကပထမဆုံးအတုဒုက္ခသည်တွေကိုပြန်ပြီးတော့တက်ဆံဖို့မြန်မာနိုင်ငံဘက်ကစီစဉ်နေပါပြီ
။တခြားတိုင်းတောက်တာတွေကျွန်တော်တို့ကဆောင်ရွက်ပေးမယ်လို့နောက်ပြီးရင်ဂျာစကားကိုပို့ဆောင်မယ်လို့နောက်ပြီးရင် cash for work ဆိုပြီးတော့သူတို့ပြန်ဆောင်မယ့်နေရာတွေကိုပို့ပြီးတော့သူတို့ကသူအဲ့မှာရွက်ပြင်တဲတွေကျွန်တော်တို့ကဆောက်ပေးမယ်သူတို့
အဲ့မှာဒါကတော့လူပြန်ကယ်ဝန်ကြီးဒေါက်တာဝင်းမြတ်အေးပြောပြသွားတာဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒါပြင်မူရစီဝါနှိမ့်နှင်းမှုအတွင်းလူတွေအတေပေါက်များခဲ့တဲ့ဖိလစ်ပိုင်နိုင်ငံကိုကုလလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံဖြစ်လာခဲ့တဲ့ဆိုတဲ့အကြောင်းနောက်ပြီးတော့တရုတ်နိုင်ငံပေါ်ထိန်းချုပ်မှုကြိုးဝှက်တဲ့ဂျပန်ရဲ့မူဝါဒအတိအဆရှိတာတွေအပါအဝင်စိတ်ဝင်စားစရာနိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြရမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးတော့နောက်ဆုံးတော့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံမှာအမေရိကန်သင်းအုပ်စရာတူဖန်ထန်ဖန်ခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တူရကီနဲ့နိုင်ငံကြားတန်တမာရေးတင်းမာမှုတွေရှိလာခဲ့တာအခုတော့အဆုံးသတ်သွားပါပြီ။အကြမ်းဖက်မှုတရှိုလုံးမှုတွေနဲ့အရေးယူဖန်ဆီးခံထားတဲ့အမေရိကန်သင်းအုပ်စရာအင်ဒရူးဘွန်ဆန်ကိုတူရကီတရားရုံးကနေကြေကြုတ်ကနေပြီးတော့လွှတ်ပေးဖို့မနေ့တုန်းကပဲအမိန့်ထုတ်ပြန်ခဲ့ပါတယ်။သင်းအုပ်စရာအင်ဒရူးဘွန်ဆန်ဟာပြစ်မှုထင်ရှားလို့ရှိရင်ထောင်ဒဏ်35နှစ်ထိကြာခံရဖို့ရှိနေခဲ့တာပါ။သူ့ကိုတူရကီကဒီဆွဆွဲချက်တွေပေါ်မှာအမေရိကန်ကတော့အခြေမြင့်မရှိပဲဆွဆွဲတာလို့ပြောပါတယ်။ဒီကနေ့ပဲဒီတင်းဥစရာအန်ဒရူးဘွန်ဆန်အမေရိကန်ကိုပြန်လာဖို့ရှိပါတယ်တင်းဥစရာဘွန်ဆန်မှာအပြစ်ရှိတယ်လို့တူရကီတရားရုံးကဆုံးဖြတ်ခဲ့ပြီးတော့ထောင်ဒဏ်3နှစ်နဲ့တစ်လချမှတ်ခဲ့ပေမဲ့သူကအဖမ်းခံထားရတာနှစ်နှစ်ရှိခဲ့ပြီးမှပြန်လွတ်ပေးလိုက်တာပါတရားရုံးမှာ၄ရက်ကြာကြားနာစစ်ဆေးမှုနဲ့ပြုလုပ်ခဲ့ပြီးတော့တရားလိုပြတ်တက်တေ3ဦးတည်းကတဦးကတော့တင်းဥစရာဘွန်ဆန်ကိုမသိဘူးလို့မနေ့ကထွက်ဆိုခဲ့ပါတယ်တခြားတက်တေဦးကလည်းသူတို့အရင်ကတရားရုံးမှာထွက်ဆိုချက်တွေအပေါ်မှာတရားရုံးကနားလည်မှုလွဲခဲ့တယ်လို့ပြောကြပါတယ်သင်းအုပ်စရာဘွန်ဆန်ဖမ်းခံထားရတဲ့ကိစ္စဟာအမေရိကန်နဲ့တူတကီနိုင်ငံကြားဆက်ဆံရေးမှာအဖို့အထိဖြစ်ခဲ့ရတာပါဒီကိစ္စကြောင့်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့ဩဂုတ်လတုန်းကပဲတူတကီနဲ့ကုန်သွယ်ရေးမှာအခွန်တင်းကျပ်မှုတွေလုပ်ခဲ့ပါတယ်အဲဒါကြောင့်တူတကီရဲ့ငွေကြေးတန်ဖိုးတွေတိတိတသားထိုးကျခဲ့ရပါတယ်အခုလိုသင်းအုပ်စရာဘွန်ဆန်ပြန်လွတ်လာတဲ့အတွက်အမေရိကန်နဲ့တူတကီနိုင်ငံကြားဆက်ဆံရေးကပုံမှန်အခြေအနေပြန်ဖြစ်လာမယ်သဘောရှိတယ်လို့တူတကီကြီးတန်းတန်တမာအဟောင်းတူကပြောပါတယ်
တူရကီနိုင်ငံအစ္စတန်ဘူမြို့ဆော်ရီကောင်စစ်ဝင်ရုံးအတွင်းဆော်ရီသတင်းတောက်ဂျမယ်ကချိုဂီကိုတပ်ပစ်လိုက်တဲ့ဆိုတော့အထောက်အထားတွေပုံမရရှိနေပေမဲ့လည်းဒီလနှောင်းပိုင်းဆော်ရီနိုင်ငံမှာကျင်းပမဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံကိုစီစဉ်ထားတဲ့အတိုင်းသူ့အနေနဲ့တက်ရောက်မယ်အကြောင်းအမေရိကန်ဗန်နာရေးဝန်ကြီးစတက်ဖင်မနူချင်းကမနေ့ကပြောကြားခဲ့ပါတယ် CNBC ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းချက်မှာဝင်ကြီးမနူချင်းကသတင်းတောက်အသက်ခံရမှုအတွက်သတင်းအချက်လက်တွေပိုးပြီးရရှိလာမယ်ဆိုရင်အမေရိကန်အစိုးရအနေနဲ့အဲ့ဒီထောက်ထားတွေကိုအလေးထားကြည့်ရှုမှာဖြစ်ပေမဲ့လည်းဆော်ရီမှာကျင်းပမဲ့ဆွေးနွေးပွဲကိုတက်ရောက်မဲ့သူ့အစီအစဉ်ကိုတော့ဖြတ်သိမ်းဖို့မရှိဘူးလို့ဆိုပါတယ်။အလားတူနယူးယောက် Wall Street ကထိပ်တန်းဘဏ်လုပ်ငန်းရှင်တွေကလည်းဆော်ရီနိုင်ငံမှာကျင်းပမဲ့အနာဂတ်ရင်းနှီးမြှုပ်နှံမှုဆိုင်ရာဦးဆောင်မှုညီလာခံကိုတက်ရောက်မှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းညီလာခံတက်ရောက်မဲ့အစီအစဉ်ကိုဖြတ်သိမ်းတဲ့နိုင်ငံတကာထိပ်တန်းသတင်းမီဒီယာကုမ္ပဏီတွေ၊စီးပွားရေးကုမ္ပဏီတွေရဲ့အကြီးအကဲတွေအရေးအတွက်ကတော့တိုးလာနေပါတယ်။ဒါအပြင်ဆော်ရီနိုင်ငံနဲ့ပူးတွဲလုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေဖျက်တောက်မှုတွေလည်းရှိလာနေတာပါ။အဲ့ဒီထဲမှာတော့ဗြိတိန်နိုင်ငံကဘီလီယံနာတထေးကြီး Richard Branson ဆိုရင်လည်းသူ့ရဲ့ Virgin Group ကုမ္ပဏီအနေနဲ့ဆော်ရီနိုင်ငံမှာရှိနေတဲ့ယင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုအဆုံးသတ်ဖို့ရှိကြောင်းတောက်ကြနေကပြောဆိုခဲ့ပါတယ်။နောက်နာမည်ကြီးကုမ္ပဏီတွေဖြစ်တဲ့ AOL, Uber, Vicom Sarari ရဲ့အကြီးအကဲတွေလဲ sorry မှာပြုလုပ်မဲ့ရင်းနှီးမြှုပ်နှံမှုညီလာခံကိုတက်ရောက်မှာမဟုတ်ဘူးလို့အသီးသီးကြေညာခဲ့ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာလူသေးပြောက်များတဲ့မွေးရစေဝါဆိုင်ရာနှိမ်နှင်းမှုတွေရှိနေတာကြောင့်လူခွေရင်အဖွဲ့အစည်းတွေကနေပြီးတော့ပြစ်တင်ဝေဖန်မှုတွေရှိနေတယ်ဆိုပေမဲ့ကုလသမဂ္ဂရဲ့လူခွေရင်ကောင်စီမှာအဖွဲ့ဝင်နိုင်ငံအဖြစ်ဖိလစ်ပိုင်နိုင်ငံကိုရွေးချယ်ခဲ့ကြပါတယ်။မွေးစေဝါလောကနဲ့ပတ်သက်ဆွံ့နွေသူပေါင်း 12,000 လောက်ကိုတရားရုံးတင်စစ်ဆေးတာတွေမရှိဘဲနဲ့တပ်ဖြတ်ခဲ့မှုတွေကြောင့်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတင်းတဲ့သူ့အစိုးရဘွဲဟာလူခွင်လောကသားတွေရဲ့အပြစ်တင်ရှုတ်ချမှုတွေအကြီးကျယ်ခံနေရတာပါတစ်ဖက်မှာလည်းသမ္မတဒူတာတေးရဲ့ဆောင်ရွက်ချက်တွေကမွေးရဂိုင်းတွေရဲ့ရန်ကနေလုံခြုံမှုကိုရစေတယ်ဖိလစ်ပိုင်ရဲ့မွေးရစေဝါပြဿနာကိုထိထိရောက်ရောက်ဖြေရှင်းပေးတယ်လို့ယူဆသူတွေလည်းရှိနေတာပါအော်တိုဘလာ၁၂ရက်နေ့ကပဲဖိလစ်ပိုင်နိုင်ငံအနေနဲ့ကုလသမဂ္ဂလူခွင်ကောင်စီရဲ့အဖွဲ့ဝင်နိုင်ငံအဖြစ်ရွေးချယ်ခံခဲ့ရတဲ့အကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာခဲ့ပါတယ်ကုလသမဂ္ဂအဖွဲ့ဝင်ဒီနိုင်ငံတွေရဲ့မဲခွဲဆုံးဖြတ်ချက်အရ192မဲနဲ့192မဲမှာ165မဲကဖိလစ်ပိုင်ကိုထောက်ခံမဲပေးခဲ့ကြပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အခြေစိုက်ကုလသမဂ္ဂရုံးမှာ2019ခုနှစ်ကနေပြီးတော့2021ခုနှစ်ထိဖိလစ်ပိုင်ကအဖွဲ့ဝင်နိုင်ငံအဖြစ်ပါဝင်သွားမှာပါကုလသမဂ္ဂရဲ့လူခွင့်ကောင်စီမှာအဖွဲ့ဝင်48နိုင်ငံရှိပါတယ
်ရိုမန်ကက်သလစ်ခရစ်ယာန်သာသနာမှာကြရရိုက်ခဲ့တဲ့လိင်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေနဲ့ဆွံ့နယ်နေသူအမေရိကန်ပြည်ထောင်စုဝါရှင်တန်အခြေစိုက်ယဟမ်မတ်ဒေါ်နယ်ဝူရဲရဲ့နှုတ်ထွက်စာကိုယဟမ်မင်းကြီးဖရန်စစ်ကလက်ခံလိုက်ပါတယ်။ယဟမ်မတ်ဝူရဲကိုတော့လိင်ပိုင်းဆိုင်ရာမဖွဲမရာကိစ္စတွေနဲ့ဆွဆွဲခံထားရတဲ့ဝါရှင်တန် DC ဂိုင်းချုပ်ဆရာတော်ယဟမ်မတ်သီအိုဒိုမက်ဂရစ်နေရာမှာဒီနှစ်စံပိုက်မှာပဲအစားထိုးတာဝန်ပေးထားတာပါ။ဒါပေမဲ့လည်းပန်ဆယ်ဗေးနီးယားပြည်နယ်ပစ်ပတ်မြို့မှာဂိုင်းအုပ်ဖုံးတော်ကြီးအဖြစ် 1988 ခုနှစ်ကနေ 2016 ခုနှစ်အတွင်းတာဝန်ယူစဉ်မှာလိမ်ပိုင်းဆိုင်ရာအနိုင်ကျင့်မှုတွေကိုကင်တွယ်ဖြည့်ရှင်းမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း80အတွင်းကလေးပေါင်း1000ထက်မနည်းကိုကက်သလစ်ဖုံးတော်ကြီး300ကျော်ကလိမ်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားခဲ့ပြီးဖျားเจ้าတာဝန်ရှိသူတွေကတက်နိုင်သလောက်ဖုံးဖိဖို့ကြိုးစားခဲ့ကြောင်းပန်ဆယ်ဗေးနီးယားပြည်နယ်ခုံတမာတိအဖွဲ့ကစစ်ဆေးတွေ့ရှိခဲ့ပါတယ်ရှင်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ဒီအမေရိကန်တံမြန်မာဘိုင်းကနေပြီးတော့စနေနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂတွေ့မှုချုပ်ရဲ့အထူးကိုယ်စားလှယ်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့မနေ့တုန်းကတွေ့ဆုံခဲ့ကြပြီးတော့ရခိုင်ပြည်နယ်အရေးဆွေးနွေးခဲ့ကြပါတယ်။အထူးကိုယ်စားလှယ်ခရစ်စတင်းရှက်နာဘူဂနာနဲ့နေပြည်တော်မှာတွေ့ဆုံတဲ့နေရာမှာနေရက်ဆွန့်ခွာသွားသူတွေပြန်လည်လက်ခံနိုင်ရေးအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့လုပ်ငန်းတွေအပါအဝင်ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်။တိုင်းနဲ့ချီတဲ့ဒုက္ခသည်တွေရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သဘောတူညီချက်အရနေရက်ပြန်ရေးအစီအစဉ်နဲ့ပတ်သက်တဲ့ကိစ္စတွေရခိုင်ပြည်နယ်အကြက်တဲကိုဖြစ်ရှင်းတဲ့နေရာမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအခက်အခဲတွေမြမဆိုးရနဲ့ကုလသမဂ္ဂတွင်မှုချုပ်ရုံးတို့ပူးပေါင်းဆောင်ရွက်နိုင်မဲ့အစီအစဉ်တွေကိုဆွေးနွေးခဲ့ကြတယ်လို့လည်းပြောဆိုထားပါတယ်။ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ရဲ့ခီးစဉ်အစကြတာပရင်းနေတုန်းကလည်းမြမစစ်တပ်ကဒုပိုချုပ်ကြီးဒုပိုချုပ်မှုကြီးစိုးဝင်းနဲ့နေပြည်တော်မှာတွေ့ဆုံပြီးတော့စုံစမ်းရေးကော်မရှင်ရဲ့လုပ်ငန်းတွေအပါအဝင်ရခိုင်ပြည်နယ်ရေးဆွေးနွေးကြတယ်လို့မတီးမငြိမ်ဖြစ်နေတဲ့အခြေအနေတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအတွက်ဆောင်ရွက်ချက်တွေကိုလည်းဆွေးနွေးခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လကလုံခြုံရေးကင်းစကန်တွေကိုစီးနင်းတက်ခဲ့တဲ့ARSA အစွန်ရောက်အစုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေကရှင်းနေတဲ့နေရာမှာရင်းညာတွေပေါ်မှာလူခွင့်ချုပ်ပေါက်မှုတွေဆူဆူရွာကျူးလွန်ခဲ့တယ်လို့ဒီကုလသမဂ္ဂပတ်ဝန်းကျင်နိုင်ငံကတမ်းမန်းကဆွဆွဲနေပါတယ်မြန်မာအစိုးရကတော့ရင်းညာဆိုတဲ့အမည်ကိုတရားဝင်လက်ခံခြင်းမရှိပါဘူး
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးကိုပြန်ပြီးလက်ခံမဲ့မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအစီအစဉ်အရပထမဆုံးအထုပ်ဖြစ်တဲ့ဒုက္ခသည်6000ကိုပြန်ပို့ဖို့စဉ်သစ်ဖြစ်နေကြောင်းဗုဒ္ဓဘုနေ့ကဘင်္ဂလားဒေ့ရှ်ဘက်ကကြေညာပြီးတဲ့နောက်မှာတော့မြန်မာအစိုးရဘက်ကလည်းသူတို့ကိုလက်ခံဖို့အသင့်ဖြစ်နေကြောင်းပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOE ကိုတောက်ကြံနေကပြောပါတယ်ဒုက္ခသည်တွေရဲ့နာမည်တွေနဲ့နေထိုင်တဲ့ရွာတွေကိုက်ညီမှုရှိမရှိမြန်မာအစိုးရကိုမေးထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးAbdul Hassan Mohammed Ali ကအောက်တိုဘာလ9ရက်နေ့ကဒါကာမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ VOA ကမေးမြန်းရမှာတော့သူ့အနေနဲ့တိတိကျကျမသိရသေးကြောင်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။မြန်မာအစိုးရဘက်ကလက်ခံမဲ့အစီအစဉ်ကိုတော့အသေးစိတ်ကိုတော့အခုချိန်တည်းအတိအကျမသိရသေးပါဘူး။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲအလို့ဖွဲ့ဆွေးနွေးပွဲကိုတော့အောက်တိုဘာလ28ရက်နေ့မှာကျင်းပမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောပါရယ်
။ American ပြည်တော်စုတောင်ပိုင်း Florida ပြည်နယ်မှာဗုဒ္ဓဖူးနေ့ကဝင်ရောက်တိုက်ခတ်ခဲ့တဲ့ Hurricane Michael ကြောင့်သေဆုံးရသူအရေဟာတောက်ကြနေမှာ16ဦးထိရှိလာခဲ့ပါတယ်။ပြင်းအားအဆင့်4နဲ့တိုက်ခတ်ခဲ့တဲ့မုန်တိုင်းဟာတနအီကိုမိုင်150ကျော်ရှိခဲ့တာကြောင့်ထိခိုက်ပျက်စီးမှုတွေလည်းကြီးကြီးမားမားရှိခဲ့ပါတယ်။ကြိုတင်သတိပေးချက်တွေလုံခြုံတဲ့နေရာတွေကိုကြိုတင်ရွှေ့ပြောင်းမှုတွေရှိထားလို့လူသေဆုံးမှုတော့နည်းတယ်လို့ဆိုရမှာပါ။အရေးပေါ်ကူညီကယ်ဆယ်ရေးလုပ်သားတွေကတော့မုန်တိုင်းဝင်မှွေခဲ့လို့ပျက်စီးခဲ့တဲ့နေရာတွေမှာရှင်းလင်းမှုတွေပျော်ဆုံးသူကိုရှာဖွေမှုတွေကိုအပူပြင်းလုပ်နေကြပါတယ်။ Hurricane Mountain Michael ဟာနောက်ပိုင်းမှာအပူပိုင်းမုန်တိုင်းအဖြစ်အားပြော့သွားခဲ့တယ်ဆိုပေမဲ့ Florida ပြည်နယ်တစ်ဝိုက်မှာဝင်ဘူးတဲ့ဒီမုန်တိုင်းတွေထဲမှာတော့အင်အားအပြင်းဆုံးပါ။Mexico Beach မြို့နဲ့ Panama City မြို့တွေအပါအဝင်ကမ်းခြေဒေသတွေမှာတော့မုန်တိုင်းတန်ကြောင်ပျက်စီးမှုတွေကအကြီးအကျယ်ကျန်ရစ်ခဲ့ပါတယ
်။ဒေါ်ရိုင်းတိရိစ္ဆာန်တွေကိုတက်ဖြတ်ပြီးတရားမဝင်ရောင်းချစီးပွားရှာမှုကိုပူပေါင်းနှိမ်နင်းကြဖို့ American ပြည်ထောင်စုအပါအဝင်အခြားဒါဇင်နဲ့ချီရှိတဲ့နိုင်ငံတွေတညီတညွတ်တဲ့ကတိပြုခဲ့ကြပါတယ်။ဗြိတိန်နိုင်ငံလန်ဒန်မှာမနေ့တောက်ကြနေ့ထိနှစ်ရက်ကြာကျင်းပခဲ့တဲ့တော်ရန်တရိတ်ဆန်ကာကွယ်ရေးဆိုင်ရာနိုင်ငံတကာညီလာခံမှာအဲ့ဒီလိုကတိပြုခဲ့ကြတာဖြစ်တယ်လို့တော်ရန်တရိတ်ဆန်တွေကိုတရားမဝင်ရောင်းချမှုဟာပြင်းထန်ပြီးအစီအစဉ်တကျကျူးလွန်တဲ့ယာစွေးမှုဖြစ်အရေးယူဖို့လည်းတက်ရောက်လာတဲ့နိုင်ငံတွေကသဘောတူညီခဲ့ကြပါတယ်။စင်စွဲတွေကြန့်ကြိုတွေကြားရိုးတွေစတဲ့ရှားပါတဲ့တော်ရိုင်းတရိတ်ဆန်တွေကိုတက်ဖြက်ရောင်းဝယ်မှုတန်ဖိုးတစ်နှစ်ကိုခန့်မှန်းချီအမေရိကန်ဒေါ်လာ18ဘီလီယံရှိနေတဲ့အပြင်ယာနဲ့ချီတဲ့မျိုးစိတ်တွေပျောက်ွယ်ဖို့အန်ဒီယယ်ကိုလည်းတွန်းပို့နေတာပါ။ဒါပေမဲ့လည်းနိုင်ငံအတော်များများမှာတော်ရိုင်းတရိတ်ဆန်တွေတရားမဝင်ရောင်းဝယ်မှုကိုတားဆီးနိုင်ရေးရဲတပ်ဖွဲ့တွေပါဝင်ဥပဒေစိုးမိုးရေးလုပ်နိုင်တဲ့အဖွဲ့တွေနှေးပါနေတယ်ဆိုတာကိုယ်တိုင်သဘာဝပတ်ဝန်းကျင်ချစ်မြတ်နိုးသူဗြိတိန်အင်ရှေ့မင်းသားဝီလျံကညီလာခံအတွင်းမိန်ကွန်းပြောကြရမှာထည့်သွင်းပြောဆိုခဲ့ပါတယ်ရှင်။
Direct from Washington, the voice of America,
VOA. တည်တောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုခုကြောင်လွှဲနဲ့မှန်ရင်နဲ့တို့ပြောပြပေးကြတာဖြစ်ပါတယ်။အခုကတော့သတင်းဆောင်မတွေထုတ်လွှင့်တော့မှာမို့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုနားဆင်အောင်ပါ။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာခိုလုံရတဲ့ဒုက္ခသည်9သိန်းနီးပါးနဲ့ပထမအဦးဆုံးအထုပ်အနေနဲ့ဒုက္ခသည်6000ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေပြီလို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကမနေ့ကပြောဆိုခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဘက်ကလည်းပြန်လည်လက်ခံမှုအဆင့်သင့်ပင်ထားတဲ့အကြောင်းလူမှုဝန်ထမ်းကေဇေးင်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဖြစ်တဲ့ဒေါက်တာဝင်းမြတ်အီးက VOE ကိုပြောဆိုပါရယ် VOE သတင်းတော့မတ်မီခါရဲ့သတင်းလွှာကိုနားဆင်ပါခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကပထမဆုံးအတုပ်အနေနဲ့လူဦးရေ6000ကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဒူဟက်ဆန်မမုတ်အလီကအောက်တိုဘာ9ရက်နေ့ကဓက္ကာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့နာမည်တွေနဲ့နေထိုင်တဲ့ရွာတွေကိုက်ညီမှုရှိမရှိမြန်မာအစိုးရဘက်ကမေးထားတယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားတဲ့ဒုက္ခသည်တွေနေရက်ပြန်လာရေးမှာနှောင့်နှေးကြန့်ကြောင်မြန်မာနိုင်ငံဘက်ကစနစ်တကျလှုပ်ဆောင်နေတယ်လို့ဆွဆွဲချက်တွေထွက်ပေါ်ခဲ့ပြီးတိတ်မကြခင်အခုလိုဒုက္ခသည်6000ပြန်ပို့မယ်ဆိုတဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုတမ်းတွေထွက်ပေါ်လာတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းဒုက္ခသည်ပြန်လည်နေရာချထားရေးဆိုင်ရာကော်မတီ UEHRD ရဲ့ဒုဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးကတော့အခုထိတော့ဒီကိစ္စနဲ့ပတ်သက်လို့တိတိကျကျအတည်ပြုချက်မရသေးဘူးလို့ဆိုပါတယ်။မြန်မာနိုင်ငံလူမှုကြီးကြပ်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုခဲ့မယ်ဆိုရင်ပြန်လည်လက်ခံဖို့စီစဉ်ထားတဲ့အခြေအနေကိုသူကအခုလိုရှင်းပြသွားပါတယ်
။ဒီကလေးရောက်ရင်ကျွန်တော်တို့ တော်မတောင်းဝင်နေကျွန်တော်တို့ကလုပ်ဖို့ကတော့အကုန်အစင်းနေပေါ့နော်ဒီ repatriation မှာ physical arrangement ဆိုတာရှိတယ်အဲ့ဒီ arrangement အတိုင်းကျွန်တော်ကအကုန်လုံးမှာတောင်းရင်လူတိုင်းစာတစ်ထောက်အကူအညီပေးမယ်ဆိုဟာပြထုတ်ပေးမယ်လို့ဘာလို့ညာလို့ပေါ့နော်နောက်ပြီးလို့ရှိရင်စားတာတောက်တာတွေကျွန်တော်ကဆောင်ရွက်ပေးမယ်လို့နောက်ပြီးရင်ဈာစကားကိုပို့ဆောင်မယ်လို့နောက်ပြီးရင် cash for work ဆိုပြီးတော့သူတို့ပြန်ဆောင်မယ့်နေရာတွေကိုပို့ပြီးတော့သူတို့ကသူအဲ့မှာ job ဖြစ်တဲ့ကြီးကျွန်တော်ကဆောက်ပေးမယ်သူတို့အဲ့မှာနေပြီးတော့သူတို့အိမ်ကိုဆောက်ကျွန်တော်က PC ထုတ်ပေးအဲ့ဒါကြီးကျွန်တော်ကဆက်လုပ်တော့မှာအဲ့ဒါကြီးတော့ကကျွန်တော်ကအစင်နဲ့
မြမဆိုးရဘက်ကလက်ခံမဲ့အစီအစဉ်အသေးစိတ်ကိုလွင်မှုကြီးကြပ်ရေးနဲ့နိုင်ငံခြားရေးဝန်ကြီးဌာနဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူး။ဒါကြောင့်အသေးစိတ်အစီအစဉ်ကိုတော့ခုချိန်ထိမသိရသေးပါဘူး။မြမဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲအလုပ်အဖွဲ့ဆွေးနွေးပွဲကိုလည်းအောက်တိုဘာ28ရက်နေ့မှာကျင်းပမယ့်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်ဒူဟဆန်မမုတ်အလီကပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာအိန္ဒိယအစိုးရဆောက်လုပ်ပေးထားတဲ့နေရရင်ပြန်ကြမယ်ရိုဟင်ဂျာတွေနေထိုင်မဲ့အိမ်တွေကိုဩဂုတ်လတုန်းကရဟဲ့ရင်နဲ့တွားရောက်စစ်ဆေးခဲ့တယ်လို့လည်းသူကပြောပါတယ်။ဒါအပြင်အခုဆိုဒီအိမ်တွေဟာနေထိုင်ဖို့အဆင်သင့်ဖြစ်နေပြီလို့လည်းသူကပြောပါတယ်။မြမဆိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးအနှုံကိုကုချိန်တီလက်မခံသေးပါဘူး။အိန္ဒိယအစိုးရကရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်အတွက်၅နှစ်အတွင်းအမေရိကန်ဒေါ်လာ25သန်းကူညီပေးဖို့ရထားတယ်လို့ဒီအစီအစဉ်အရထာနေပြန်မဲ့ရိုဟင်ဂျာတွေအတွက်နေအလုံးပေါင်း250ဆောက်လုပ်ပြီးစီးနေပြီဖြစ်ပါတယ်။အိန္ဒိယကနေအိမ်တွေစတင်ဆောက်လုပ်လာချိန်မှာတရုတ်အစိုးရကလည်းရိုဟင်ဂျာတွေအတွက်နေအိမ်အလုံးပေါင်း1000ဆောက်လုပ်ပေးဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကကန့်လန့်ထားပါတယ်။ဒုက္ခသည်နေရပြန်ရေးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနားလည်မှုစာကြုံလာရေးထိုးအပြီးဒါဟာပထမဆုံးပြန်ပို့မဲ့အတုပ်လေးဖြစ်ပါတယ်။စတင်ဝင်ရောက်သူတွေကိုတောင်ပြိုလက်ဝဲနဲ့ငခုရစခန်းတွေမှာစီစစ်လက်ခံသွားမှာဖြစ်တယ်လို့အစိုးရဘက်ကပြောဆိုထားပါတယ်ရှင်
။မမေခါဖြစ်ပါတယ်ခင်ဗျာ။ဖိလစ်ပိုင်နိုင်ငံမှာလူဤတက်ပြောက်လူဤအတေပြောက်များတဲ့မူရစ်စည်းဝါးနှိမ်နင်းမှုတွေရှိနေတာကြောင့်လူခွင့်ရေးအဖွဲ့အစည်းတွေရဲ့ပြစ်တင်ဝေဖန်မှုတွေရှိနေပေမဲ့လည်းကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အလှည့်ကျတာဝန်အဖြစ်ဖိလစ်ပိုင်နိုင်ငံကိုရွေးချယ်လိုက်ပါတယ်။အခုလိုရွေးချယ်မှုကြောင့်ဖိလစ်ပိုင်နိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်လာနိုင်ပါမလားဒီကြောင်း rough ဂျင်းရဲ့သတင်းလော်ကိုကိုကျော်အောင်လွင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ငွေစေဝါလောကနဲ့ပတ်သက်ဆက်နွယ်သူပေါင်း12000လောက်ကိုတရားရုံးတင်စစ်ဆေးမှုတွေမရှိဘဲတတ်ဖြတ်ခဲ့မှုတွေကြောင့်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေနဲ့သူ့အစိုးရဘက်ဟာလူခွင့်ရေးလောကသားတွေရဲ့အပြစ်တင်ရှုံချမှုတွေကိုအကြီးကျယ်ခံရတာပါတစ်ဖက်မှာလည်းဖိလစ်ပိုင်ရဲ့မူရစေဝါပြဿနာကိုထိရောက်ရောက်ဖြေရှင်းတယ်လို့သဘောထားသူတွေလည်းရှိနေတာပါသမ္မတဒူတာတေရဲ့မူရစေဝါနှိမ်နင်းရေးလုပ်ရက်တွေဟာပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဖြစ်ပြီးဖိလစ်ပိုင်ပြည်သူတွေကိုအကာအကွယ်ပေးဖို့ဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးပီတာခေထာနိုကကုလသမဂ္ဂရဲ့ထွေထွေညီလာခံမှာပြီးခဲ့တဲ့လတော့ငါပဲပြောခဲ့ပါတယ
် As a sovereign and democratic country led by a duly elected president
ဖိလစ်ပိုင်နိုင်ငံဟာအချုပ်အခြာအာဏာပိုင်တဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်ပြီးရွေးချယ်ခံသမ္မတဦးဆောင်တဲ့နိုင်ငံလည်းဖြစ်ပါတယ်နိုင်ငံကိုမူရစေဝါထွန်းကားတဲ့နိုင်ငံတစ်ခုဖြစ်ရောက်မှုသောအောင်ကျွန်တော်တို့ရဲ့ကြိုးပမ်းမှုတွေကထိရောက်မှုရှိရတယ်။စင်ရသာအင်အားမဲ့သူတွေရဲ့အခြေအနေကိုမျက်ွယ်ပြုထားပြီးတနအင်အားချမ်းသာအားကောင်းကြသူတွေရဲ့ကြီးစိုးချယ်လှယ်မှုတွေရဲ့လက်ကနေတိုင်းပြည်ကိုကျွန်တော်တို့ပြန်ပြီးကယ်တင်နေရတာပါ
။ရိုဒရီဂိုဒူတာတေဟာ2016ခုနှစ်မှာသမ္မတဖြစ်လာခဲ့တာပါ။မူရစေဝါနှိမ်နင်းမှုတွေကိုသူခက်ချမ်းချမ်းကင်တွယ်နေတာကြောင့်ဖိလစ်ပိုင်နိုင်ငံရဲ့အခြေအနေကိုစိုးရိမ်ပူပန်တယ်လို့ပြောဆိုကြတဲ့ကုလသမဂ္ဂထူးကိုယ်စားလှယ်တွေကိုလည်းသမ္မတဒူတာတေကစိန်ခေါ်မှုတွေပုံမှန်လင်းလင်းလုပ်ခဲ့ပါတယ်။မူရစေဝါနှိမ်နင်းမှုနဲ့ပတ်သက်ပြီးတော့သမ္မတဒူတာတေးနဲ့တခြားရာရှိတွေကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေရှိတယ်လို့ဆွဆွဲမှုတွေထွက်လာခဲ့ပြီးဒီအခြေအနေတွေကို ICC နိုင်ငံတကာပြစ်မှုခွန်ရုံးကနေစုံစမ်းစစ်ဆေးဖို့ထိဖြစ်လာခဲ့ပြီးတဲ့နောက်ပိုင်း ICC အဖွဲ့ဝင်ဖြစ်ကနေဖိလစ်ပိုင်နိုင်ငံကနှုတ်ထွက်မယ်လို့ဒီနေ့စမ်းပိုင်းမှာဖိလစ်ပိုင်အစိုးရကပြောခဲ့ပါတယ်မူရစေဝါနှိမ်နင်းမှုတွေကိုစုံစမ်းစစ်ဆေးဖို့ဖိလစ်ပိုင်အစိုးရရဲ့လူခွင့်ရေးကော်မရှင်ကိုတော့သမ္မတဒူတာတေးကခွင့်ပြုခဲ့ပါတယ်သူဆိုရဖွဲ့တတနှစ်နှစ်အကြာမှာကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီမှာဖိလစ်ပိုင်နိုင်ငံကဖွဲ့ဝင်နိုင်ငံဖြစ်လာခဲ့တာပါဖိလစ်ပိုင်နိုင်ငံဒလီမန်တက်တိုကနိုင်ငံရေးသိပ်ပံပေါ်မော့ခအီလာအီတင်းစာကတော့ဖိလစ်ပိုင်ဆိုရမှာကွဲပြားတဲ့သဘောထားတွေရှိနေတယ်လို့ဆိုပါတယ
် Rather strange that it's applying for another UN body
လူခွင့်ရေးတွေကိုဆွေးနွေးကြမယ်ကုလသမဂ္ဂရဲ့လူခွင့်ရေးကော်မရှင်မှာလည်းဖိလစ်ပိုင်ကပါအောင်မယ်ဆိုတာကတော်တော်ထူးဆန်းတဲ့ကိစ္စပါဖိလစ်ပိုင်ဆိုရတွေမှာမတူညီတဲ့သဘောထားတွေရှိတယ်ဆိုတာလည်းညင်နေရပါတယ
်တရုတ်နဲ့ဂျပန်ပါဝင်ကုလသမဂ္ဂလူခွင့်ရေးကောင်စီရှစ်နိုင်ငံနဲ့အတူအခုဖိလစ်ပိုင်ကကောင်စီထဲမှာပါလာပါပြီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အမျိုးသမီးအခွင့်အရေးနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေအပါအဝင်ကု လသမဂအဖွဲ့ဝင်နိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေကိုဒီကောင်စီကစစ်ဆေးရမှာဖြစ်ပါတယ်။ကောင်စီရဲ့အဖွဲ့ဝင်နိုင်ငံတက်တန်းက၃နှစ်ကြာမှာပါ။ကုလသမဂအရာရှိတွေကိုလည်းအမနာပပြောဆိုခဲ့တယ်။ ICC နိုင်ငံတကာပြစ်မှုခုံရုံးရဲ့စုံစမ်းမှုတွေကိုလည်းမလိုလားဘူးဆိုပေမဲ့ကုလသမဂရဲ့လူခွင့်ရေးကောင်စီမှာတာဝန်ယူဖို့ကိုတော့ရှောက်ထားတယ်ဆိုတော့သမရဒူတာတေအစိုးရရဲ့လုပ်ရက်တွေကအမိနဲ့အမောက်မတည့်ဘူးဖြစ်နေတယ်လို့ဝေဖန်သူကတော့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာအခြေစိုက်လက်ဝဲလူမှုရေးမဟာမိတ်အဖွဲ့ရဲ့ထူထည်တွင်ရင်မှုရီနာတိုရီယက်စ်ပါ
Human rights defenders are under attack in the Philippines
ဖိလစ်ပိုင်နိုင်ငံမှာလူခွင့်ရေးစောင့်ရှောက်သူတွေဟာအတိုက်အခိုက်ခံနေရပါတယ်ဖိလစ်ပိုင်ကလူခွင့်ရေးကော်မရှင်ဖြစ်မယ်ဆိုပေမဲ့ကျွန်တော်တို့လိုလူခွင့်ရေးလှုပ်ရှားမှုကိုထောက်ခံကူညီပေးနေသူတွေကတော့ဒီမှာတပုတ်လေလင်ပြောခံနေရတာပါကျွန်တော်တို့ကိုတိုင်းပြည်ရဲ့ရန်သူလိုတိုင်းပြည်မတည်မငြိမ်ဖြစ်အောင်ဖန်တီးသူတွေလိုသဘောထားနေတာပါအ
ော်တိုဘားလ၁၂ရက်နေ့တုန်းကပဲဖိလစ်ပိုင်နိုင်ငံအနေနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှရွေးချယ်ခံရကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာခဲ့တာပါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့မဲခွဲဆုံးဖြတ်မှုအရ192မဲမှာ165မဲကဖိလစ်ပိုင်ကိုထောက်ခံမဲပေးခဲ့ကြတာပါဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အခြေစိုက်ကုလသမဂ္ဂရုံးမှာ2019ခုနှစ်ကနေပြီးတော့2021ခုနှစ်ထိဖိလစ်ပိုင်ကပါဝင်မှာပါကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီမှာအဖွဲ့ဝင်58နိုင်ငံရှိပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။အခုဆက်ပြီးတော့ဒေတာရင်းသတင်းတစ်ပုဒ်ကိုဆက်ပါအောင်မယ်။တောင်တရုတ်ပင်လယ်အငင်းပွားမှုမှာဂျပန်ကတရုတ်ပေါ်ပုံမိုးပြီးတော့ဖိအားပေးလာနေပါတယ်။ဂျပန်ဟာသူကိုယ်တိုင်နေမီပိုင်ဆိုင်လိုမှုတစုံတရာမပြောပေမဲ့ဒီလိုပြောတဲ့အရှိတောင်အရှနိုင်ငံတွေကိုကူညီအားပေးနေပါတယ်။ဒါဟာတရုတ်ကိုထိန်းချုပ်ဖို့ဂျပန်ရဲ့မူဝါဒဖြစ်တယ်လို့လေလာသုံးသပ်သူတွေကဆိုနေကြပါတယ်။ VOA သတင်းတော့ရာဖ်ဂျင်းနင်းတိုက်ပီကနေပြပို့ထားတဲ့သတင်းတော်ကိုဥကြစံသာပြောပြပါလိမ့်မယ်ခင်ဗျာ
အငင်းဘွားတောင်တရုတ်ပင်လယ်တွင်ပြီးခဲ့တဲ့နှစ်လကစီးရီးလိကျင်းမှုလုခဲ့တာဟာဂျပန်နိုင်ငံရဲ့ဒီတောင်တရုတ်ပင်လယ်ပေါ်မှာတရုတ်ကိုထိန်းချုပ်ရေးအပါအဝင်မြန်မာရဲ့မဟာဗျူဟာစိတ်ဝင်စားမှုကိုပြသနေတာဖြစ်ပါတယ်စစ်တပ်အင်အားကြီးမားတဲ့တရုတ်အပါအဝင်နိုင်ငံပေါင်း6နိုင်ငံတို့ကလူနေရတဲ့တောင်တရုတ်ပင်လယ်ပေါ်မှာစက်တင်ဘာလတုန်းကရေငုပ်စင်ဘောရဟယင်စင်ဘောနဲ့ဖြတ်စင်ဘောတွေကိုစုံပြီးဂျပန်စစ်အင်အားပြသခဲ့ပါတယ်ဒါဟာအင်ဒိုရှီတောင်အရှတပ်ဖြန့်ချထားရဲ့2018လို့ခေါ်တဲ့နလတာလုပ်ငန်းစဉ်ရဲ့တစိတ်တစ်ပိုင်းဖြစ်ပါတယ်။မိဖက်ရေဓာတ်တွေနဲ့အချင်းချင်းပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးအတွက်ရည်ရွယ်ဖြစ်တယ်လို့ဂျပန်ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်။အဲ့နောက်ပြီးခဲ့တဲ့တနင်္လာနေ့မှာတော့ဂျပန်ဝန်ကြီးချုပ်ဆင်ဇိုအာဘေတောင်တရုတ်ပင်လယ်လုံခြုံရေးအတွက်ဗီယက်နမ်နဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောခဲ့ပါတယ်။ဒီမတိုင်ခင်နှစ်ရက်ကလည်းဖိလစ်ပိုင်တပ်ဖွဲ့တွေနဲ့ကန့်တက်တိုက်ပွဲလက်ကျင်ခံတွေပူးတွဲလုပ်ခဲ့ပါသေးတယ်။ဂျပန်ဟာဗီယက်နမ်တို့ဖိလစ်ပိုင်တို့လိုတောင်တရုတ်ပင်လယ်မှာပိုင်နဲ့မတောင်းဆိုရင်မဲ့ရေလန်းတော့ဖွင့်ပေးစီခြင်းပါတယ်ဂျပန်ဟာအမေရိကန်ပြည်ထောင်စုရဲ့မဟာမိတ်ဖြစ်နေတဲ့အတွက်လည်းတရုတ်နဲ့ဂန္ဓကောစာဖြစ်နေပါသေးတယ်တစ်ဖက်မှာဂျက်ဖရီကင်းစတန်ဟာဂျပန်နိုင်ငံတెంပယ်တက်သူကသမိုင်းပညာရှင်တူဖြစ်ပါတယ်
Clearly Japan wants to send a message to Beijing that China doesn't get to
Japan နေတရုတ်ကိုရှင်းရှင်းလင်းလင်းပြောချင်တာကတော့တောင်တရုတ်ပင်လယ်မှာသူတို့ထိနှိုင်းလုပ်လို့မရဘူးဆိုတာပါပဲဂျပန်ဟာဒေတာရင်းကြံနိုင်ငံတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးထူထောင်ထားပါတယ်။ပူရဲရေတက်လေ့ကျင့်မှုတွေလုပ်နေပါတယ်။ဒါတွေအားလုံးဟာတောင်တရုတ်ပင်လယ်ကိုသူတို့တူးတဲ့ပိုင်ရေအိုင်ကြီးလိုတောင်းဆိုတာခွင့်ပြုမယ်မဟုတ်ဘူးဆိုတာကိုပြနေတာဖြစ်ပါတယ်
။ဂျပန်ဟာတောင်တရုတ်ပင်လယ်တဝိုက်နိုင်ငံတွေအပါအဝင်အစ်စ်တောင်အရှေ့မှာဆက်ဆံရေးခိုင်မအောင်စလုပ်လာတာဟာလွန်ခဲ့တဲ့နှစ်ပေါင်း20လောက်ကဖြစ်ပါတယ်။အဲဒီကတရုတ်စီးပွားရေးချစ်ထွင်တာမလုပ်သေးပါဘူး။1999ကစပြီးတော့အစ်စ်တောင်အာရှရဲ့အခြေခံအဆောက်အဦတည်ဆောက်ရင်းလမ်းပန်းဆက်သွယ်ကိစ္စတွေကိုတရုတ်မကူညီခြင်းကလေးကစတင်ကူညီလာခဲ့တာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ဟာကမ္ဘာရေကြောင်းသွားလာမှုသုံးပုံတစ်ပုံဖြတ်သန်းတဲ့နေရာဖြစ်ပြီးဂျပန်နိုင်ငံအတွက်စိတ်ကိုအရေးပါပါတယ်။ဒါကြောင့်ဖိလစ်ပိုင်မှာဆိုရင်ဂျပန်နိုင်ငံဟာမနီလာမြို့တော်ရဲ့ပထမဦးဆုံးမြေအောက်ယထာလန်အတွက်ငွေထုတ်ချေခဲ့ပြီး2019ပြည်တွင်းစစ်မှာပျက်စီးယူရင်းသွားတဲ့ဖိလစ်ပိုင်စစ်ကမ်းမြို့မာရာဝီကိုလည်းကူညီတည်ဆောက်ပေးနေပါတယ်။ဒါနဲ့ပတ်သက်ပြီးဖိလစ်ပိုင်ဒီလီမန်တက်ကသူကနိုင်ငံရေးသိပ္ပံပါမခမာရီယာအယ်လာအတီယန်ဇာကအခုလိုရှင်းပြပါတယ်
။ For the longest time Japan has been acting as a good friend of Philippines in terms of
ဒါဟာဂျပန်နိုင်ငံကဖိလစ်ပိုင်နဲ့ကာလအရှည်ဆုံးမိတ်ဆွေကောင်းအဖြစ်လှုပ်ဆောင်နေတာဖြစ်ပါတယ်။စီးပွားရေးအရာမာရာဝီမြို့တည်ဆောက်ရေးကိစ္စတို့ကိုကြည့်ရင်တွေ့နိုင်ပါတယ်။ဆိုတော့ဒါဟာဒေတာရင်းရင်းနှီးချစ်ချည်ရေးမူဝါဒကိုဆက်လက်ထိန်းသိမ်းရေးအတွက်ဂျပန်ရဲ့နီးပရိယေဖြစ်တယ်လို့ကျွန်မယူဆပါတယ်
။ဒါ့အပြင်ဂျပန်ဟာတောင်တရုတ်ပင်လယ်ကိုနိုင်ငံတကာအတွက်ဖွင့်ထားဖို့ဩစတြေးလျ၊အိန္ဒိယ၊အမေရိကန်ပြည်ထောင်စုတွေနဲ့ပူးပေါင်းလှုပ်ဆောင်မယ်လို့ပြောခဲ့ပါတယ်။ နိုင်ငံတကာရေရောင်းသွားလာရေးစံတွေအတိုင်းကျန်တဲ့ငံတွေသဘောတူကြလိမ့်မယ်လို့ဂျပန်ကမျှော်လင့်နေတာပါလို့တိုကျို International Christian Tagdua နိုင်ငံတကာလေ့လာရေးပါမကစတီဗန်နာဂီကဆိုတာဒါပြင်ဂျပန်ဟာတောင်တုပ်ပင်လယ်ကိုမျက်နှာမူပြီးစိတ်ကမ်းတွေတည်ဆောက်ဖို့အင်ဒိုနီးရှားကိုငွေထောက်ပံ့သလိုကင်းလက်သင်္ဘောတွေဝယ်ယူဖို့ဖိလစ်ပိုင်ကိုငွေထုတ်ချခဲ့ပါတယ်။ပြီးခဲ့တဲ့လကဆိုရင်ဂျပန်ရေငုပ်သင်္ဘောတစ်စင်းဗီယက်နမ်ကိုလည်းသွားရောက်လည်းပတ်ခဲ့ပါသေးတယ်။ဒါတွေဟာတရုတ်ကိုထိညီဖို့မျှော်လင့်ချက်နဲ့လုပ်နေတယ်လို့နာဂီကသုံးသပ်ပါတယ်။
Strategic partnership engagement establishing their own security
ဒေသတွင်းလုံခြုံမှုတည်ဆောက်ရေးအတွက်မဟာဗျူဟာအရပူးပေါင်းဆောင်ရွက်မှုတည်းရှိပါတယ်။ဒေသတွင်းနိုင်ငံတွေကနိုင်ငံတကာဥပဒေကိုဘယ်ပုံဘယ်နည်းနဲ့လိုက်နာကြမယ်ဆိုတာတပြေးညီသဘောတူညီမှုတည်းလည်းဖော်ဆောင်နေကြပါတယ်။ဒါတွေအားလုံးဟာတရုတ်ကိုပြစ်မှတ်ထားနေတာပါ။
တရုတ်ကသူတို့ပိုင်တယ်လို့ပြောထားတဲ့ရေပြင်ပေါ်မှာဂျပန်ရေငုပ်စင်ဘောတွေလှုပ်ရှားလာတာကိုကန့်ကွက်ခဲ့ပါတယ်။တရုတ်သတ်မှတ်ထားတဲ့စီကိုထိပြီးဒါစိန်ခေါ်ဖို့လုပ်နေတာဖြစ်တယ်လို့ chinadaily.com မှာဖော်ပြထားတာတွေ့လိုက်ရပါတယ်။ဒါပေမဲ့ရေရှည်မှာကြာရင်တော့တရုတ်ဟာအမေရိကန်နဲ့ကုန်သွယ်ရေးကိစ္စထိတိုက်တွန်းနေရတဲ့အတွက်ဂျပန်နဲ့ဆက်ဆံရေးခိုင်မာအောင်ကြိုးပမ်းလာလိမ့်မယ်လို့ပညာရှင်များကတွက်ဆနေကြပါတယ်။ဒီနေ့အတွက်ဆိုရင်အမေရိကန်ပြည်ထောင်စုကတရုတ်သွင်းကုန်ခွန်တွေအပေါ်အမေရိကန်ဒေါ်လာဘီလီယံ250အခွန်ကောက်ဖို့အတည်ပြုထားပြီးဖြစ်ပါတယ်။ဒီပြဿနာကြောင့်ကောင်းကိုက်နေရတဲ့တရုတ်ဟာဂျပန်နဲ့ရန်ဘေးငင်းအောင်လှုပ်ဖို့မျှော်လင့်နေကြောင်းပညာရှင်တွေကသုံးသပ်နေကြပါလေခင်ဗျာ
။ဦးကျော်စံသာပြောပြသွားတာဖြစ်ပါတယ်။အခုတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုဆက်အောင်ပါ။ထိုင်းမြန်မာနယ်စပ်ကချနာပူရီခရိုင်ထဲကစားရုပ်တဘာဝတစ်တော်ကျိုးဝိုင်းအတွင်းမှာအမဲလိုက်ခဲ့တဲ့အတွက်မြန်မာနိုင်ငံသား2ဦးပါဝင်လူပေါင်း14ဦးကိုအရေးယူခံထားတဲ့အကြောင်းထိုင်းအနာဘယ်နေကအောက်တိုဘာလ7ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောပြခဲ့ပါတယ်။အကြောင်းစုံကိုမတ်အေးမှသတင်းပေးပို့ထားတာနားဆင်ပါခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကန်ချနာပူရီပြည်နယ်စံရွတ်တဘာဝတစ်တော်အတွင်းမှာအောက်တိုဘာလ6ရက်နေ့ကခရိုင်အုပ်ချုပ်ရေးမှူးနဲ့အာနာဘိုင်နေအပါဝင်အပေါင်းပါ14ဦးဟာကား6စီးနဲ့တောထဲမှာစခန်းချပြီးတောကောင်တွေပြစ်ခတ်ခဲ့ရမှာဝဝင်တကောင်ကိုပြစ်တက်ခဲ့တဲ့အမှုဖြစ်ပါတယ်။ဒီအမှုမှာပါဝင်နေတဲ့မြန်မာနိုင်ငံသားမွန်တိုင်းရင်းသား2ဦးနဲ့အာနာဘိုင်12ဦးကိုအရေးယူစစ်ဆေးနေတဲ့အကြောင်းထိုင်းဒုတိယရဲချုပ်စီရာကိုရိုင်ကပြောပြခဲ့တာပါ။အ
ဲ့ဒီလိုကြီးမတ်တာကောင်ကစီရာကလည်းတူတယ်။ဒီလိုကြီးကတော့တော်တော်များ
များ။အစပိုင်းမှာတော့ခရိုင်အုပ်ချုပ်ရေးမှူးနဲ့ထိုင်းနိုင်ငံသားတွေကတော့ဝက်ဝင်ကိုပြစ်တက်ခဲ့တာကိုဝန်မခံခဲ့ပါဘူး။ဒီထက်ကအသက်44နှစ်အရွယ်မြန်မာနိုင်ငံသားတဦးကသာဝက်ဝင်ကိုပြစ်တက်ခဲ့ကြောင်းဝန်ခံခဲ့ပြီးနောက်တရခံတဦးဖြစ်တဲ့နိုင်ဂျီးယားလို့အမည်ရတဲ့မွန်တိုင်းရင်းသားတဦးကတော့မြန်မာနိုင်ငံတွင်းကိုထွက်ပြေးသွားခဲ့တယ်လို့ဆိုပါတယ်။ခရိုင်အုပ်ချုပ်ရေးမှူးဝါချရာချိုင်းနဲ့အပေါင်းပါ12ဦးကတော့ပထမပိုင်းမှာအမှုနဲ့ပတ်သက်ပြီးတောလေရင်ကြေးပါတရွာကဝက်ဝင်သားရောင်းနေတာကိုတွေ့လို့ဝေလာခဲ့တာဖြစ်ကြောင်းထွက်ဆိုခဲ့ကြပေမဲ့ရဲချုပ်ကိုယ်တိုင်လာရောက်စစ်ဆေးတဲ့အခါမှာတော့တစ်တော်ကျဝိုင်းအတွင်းမှာတောကောင်တွေကိုလိုက်လံပစ်ခတ်ခဲ့တယ်ဆိုတာဝန်ခံခဲ့ပါတယ်။ဒီအတွက်အဓိကတရားခဏ်နေဖြစ်တဲ့ခရိုင်အုပ်ချုပ်ရေးမှူးနဲ့အပေါင်းပါတွေကိုအရေးယူထားတယ်လို့လည်းထိုင်းအနာဘိုင်တွေကဆိုပါတယ်။မြန်မာနိုင်ငံသားတရားခဏ်တာတာရဲ့ထွက်ဆိုချက်မှာတော့ထိုင်းခရိုင်အုပ်ချုပ်ရေးမှူးက .22 တနက်ကိုပေးပြီးဝက်ဝင်ကိုပစ်ခတ်ခိုင်းခဲ့တာဖြစ်ကြောင်းဝန်ခံခဲ့တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံရဲ့သဘာဝတတော်ကျဝိုင်းအတွင်းကတောကောင်တွေကိုပြစ်ခတ်ခဲ့သူတွေအားလုံးကိုအမှုဆက်တမှုနဲ့တရားစွဲဆိုထားကြောင်းထိုင်းအနာဘိုင်ကဆိုပါတယ်။2018ခုနှစ်ဖေဖော်ဝါရီလအတွင်းကလည်းထိုင်းတန်းကျွယ်တထေးကြီးတဦးဖြစ်တဲ့နိုင်ပရင်ချိုင်းနဲ့အပေါင်းပါ၄ဦးဟာကန်ချနာပူရီပြည်နယ်နလေဆွမ်းသဘာဝတတော်ကျဝိုင်းအတွင်းကအလွန်ရှားပါးတဲ့ကျစ်စ်နဲ့တကောင်ကိုပြစ်ခတ်ခဲ့တဲ့အတွက်တတော်ဌာနကတရားစွဲခဲ့လို့အခုထိအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်ရှင်။
ဒါကတော့ထိုင်းမြန်မာနယ်စပ်က VOA သတင်းတော့မအေးမာရဲ့သတင်းလွှာဖြစ်ပါတယ်ခင်ဗျာအခုမနေ့ခင်းအတွက်သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြာခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေနောက်မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာစတာတွေနားဆင်ကြအောင်ရှိပါတယ် VOA American တန်ကစနေနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လွှင့်နေပါတယ်ခင်ဗျာ VOA ရဲ့အတန်လွှင့်ချက်တွေ TBC စနေနေ့ပတ်သက်ပြီးတော့ဝေဖန်အကြံပြုလို့ရတယ်ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက bammis@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာ။ခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA American တန်ကစနေနေ့မတစ်ပတ်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေစေအတန်လွင့်လှိုင်းနေအပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒုတိယပိုင်းအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေမှာရေးသားထားတဲ့မြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာအပတ်စဉ်အမျိုးသမီးကဏ္ဍမှာဆိုရင်တော
့အာနီကတာတာရီခ်လစ်ဆာဘ်လ4စနဝါတ်လီ
ဒါတော့နိုဗယ်ငြိမ်းချမ်းရေးဆုရှင်ရဲ့ပြောကြားချက်ဖြစ်ပါတယ်မျိုးသမီးကဏ္ဍမှာနားဆင်ရပါမယ်နောက်ပြီးတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေကမြေးသားထားတဲ့မြန်မာနိုင်ငံအကြောင်းကိုကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာကုလသမဂ္ဂအနေနဲ့ရိုညာရေးကိစ္စဖြေရှင်းတဲ့နေရာမှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အနေအထားကိုလည်းစမ်းစစ်သုံးသပ်ရလိမ့်မယ်ဆိုတဲ့ခေါင်းစဉ်နဲ့ realclearworld.com online စာဆောင်မှာ Humayun Kobia ရေးသားထားတဲ့အဆောင်မကိုဖတ်ရှုပါပါတယ်လူခွင့်ရေးကိစ္စတွေမှာဝင်းကြီးချုပ်ရှိတ်ဟာစီနာရဲ့အစိုးရဟာယုံကြည်ကိုးစားလိုက်တဲ့အစိုးရတည်းမဟုတ်ပါဘူးရိုဟင်ဂျာတွေအာဂုတ်ကြီးတွားရောက်ခိုလုံနေကြတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရဘောဝေဖန်ပစ်တင်သူတွေအစိုးရနဲ့သဘောထားကွဲလွဲသူတွေနိုင်ငံရေးအမြင်မတူတဲ့သူတွေပေါ်ထောင်သွင်းအကျဉ်းချတာတွေအသက်ဆုံးရှုံးရတဲ့အထိဖြစ်ရတဲ့နဲ့ကြုံနေရတဲ့နိုင်ငံဖြစ်တယ်လို့အစချေရေးသားထားပါတယ်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာဟာစက်တင်ဘာ29ရက်နေ့ကကုလအထွေထွေညီလာခံမှာမိန့်ခွန်းပြောကြားခဲ့ပါတယ်။ချုံးကြည့်လိုက်ရင်သူမရဲ့ဒေသတွေမှာလက်ရှိကြုံတွေ့နေရတဲ့လူဝင်များအရေးပြဿနာကိုဝိုင်းဝန်းဖြေရှာပေးကြဖို့ကန့်လန့်တာပဲဖြစ်ပါတယ်။ရှေ့ရှေ့ဝေးဝေးပြောဆိုတဲ့အဲ့ဒီမိန့်ခွန်းမှာဒီအရေးပြဿနာကိုရောပါသွားစေဖို့သူမအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဘာလုပ်ဆောင်ပေးနိုင်လဲဆိုတာမျိုးမပါဝင်ပဲမြန်မာအစိုးရဘက်ကတာဝန်ပုံချနေတာပဲရှိပါတယ်။ဒါကသူမရဲ့ခေါင်းဆောင်မှုအည်သွေးအားနည်းနေတာကိုပြသနေတာပါ။ဟာစီနာရဲ့အစိုးရဟာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ညာတွေရဲ့အခက်အခဲတွေကိုဖြေရှင်းမပေးနိုင်ပါဘူး။ဒုက္ခတွေတွေကိုဝေးလံတဲ့ကျွန်းတကျွန်းကိုရွှေ့ပြောင်းပစ်မယ်လို့မကြာခဏချင်းချောက်နေလို့ပြန်ပြီးတော့စဉ်းစားပေးဖို့အတွက်နိုင်ငံတကာကနေတောင်းပန်နေရပါတယ်။အဝါမီလီပါတီဟာဘယ်နေရာမှမှစုံကြည့်ဆိုင်ချရတာမျိုးမရှိပါဘူး။ကိုတိုင်းပြည်တွင်းကကိုနိုင်ငံသားတွေပေါ်တော့လူခွင့်ရေးချိုးဖောက်မှုတွေတိုးမြနေတာပါ။လူမှုမီဒီယာတွေပေါ်ကနေလွတ်လပ်စွာထုတ်ဖော်ဝေဖန်ပြောဆိုမှုတွေပေါ်ဖိနှိပ်နေသလိုဥပဒေမဲ့တပ်ဖြတ်မှုတွေလည်းဖြစ်ပွားနေတာပါသတင်းသမားတွေနိုင်ငံရေးအမြင်မတူသူတွေကိုထောင်သွင်းအကျဉ်းချတာမျိုးတွေလည်းရှိနေသလိုအစပြောက်သွားတာတွေလည်းရှိပါတယ်ဒါကြောင့်နိုင်ငံတကာလူမှုအဖွဲ့အစည်းတွေအနေနဲ့ရိုဟင်ညာအရေးအဆုံးသတ်နိုင်မှုအတွက်အဖြေရှာကြမယ်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပဂတိနိုင်ငံရေးဖြစ်တည်မှုကိုအရင်ကြည့်တင်တယ်လို့ရေးသားထားပါတယ်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့အကူအညီပေးမှုတွေတဲ့စစ်မှန်တဲ့အဖြေရှာနိုင်မှုကပိုးပြီးတော့အရေးကြီးပါတယ်လို့လည်းရေးသားထားပါတယ်။နောက်ဆက်လက်တင်ပြချင်တာကတော့ The Hill စာဆောင်မှာဟွေယင်းလီရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ရိုညာအရေးပြဿနာအဖြေရှာတဲ့နေရာမှာအာဆီယံဖွဲ့ကြီးရဲ့အခန်းကဏ္ဍဟာအကန့်အသတ်ရှိနေပါတယ်ဆိုပြီးတော့ခေါင်းစဉ်နဲ့ဖော်ပြထားတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကပြုလုပ်ခဲ့တဲ့နှိမ်နှင်းဖြိုခွဲမှုတလတာအချိန်အတွင်းမှာရိုညာမွတ်စလင်6,900ကျော်သေဆုံးခဲ့ရပါတယ်။ဒါဟာဆိုရင်တည်ဆုံးသူ400ရှိတယ်ဆိုတဲ့တရားဝင်အရေးအတွက်ထက်အများကြီးပိုးနေပါတယ်မြန်မာအစိုးရကနိုင်ငံတကာလူသားချင်းစာနာမှုအထောက်အကူပေးရေးအဖွဲ့တွေကိုရခိုင်ပြည်နယ်ကိုတွားရောက်ခွင့်မပြုခဲ့ပါဘူးအာဆီယံဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေလိုပြဿနာမျိုးတွေကိုတုံ့ပြန်ကင်တွယ်ဆောင်ရွက်တဲ့နေရာမှာအဟန့်အတားဖြစ်နေတဲ့အာဆီယံလမ်းစဉ်အရဘယ်လိုလှုပ်ဆောင်ရမလဲဆိုတဲ့အပေါ်မှာအပြန်အလှန်ဆွေးနွေးမှုတွေရှိခဲ့ပါတယ်အပေးယူပြုညှိနှိုင်းခြင်းအကြံပြုခြင်းအများသောဆန္ဒရယူခြင်းအဆရှိတာတွေကိုအဓိကထားတဲ့ဖွဲ့စည်းတွေဟာနိုင်ငံတကာမှာအာဆီယံအဖွဲ့တစ်ခုတည်းတော့မဟုတ်ပါဘူးအမေရိကတိုက်နိုင်ငံများအသင်းမှလည်းအလားတူမူဝါဒကိုကျင့်သုံးပါတယ်ဒါကြောင့်ရိုညာအရေးကိစ္စမှာအာဆီယံနေနဲ့ဂျာဝင်ဆောင်ရွက်ဖို့ရမှာအကန့်အသတ်တွေရှိနေပါတယ်ပိုဆိုးတာကဝင်ရောက်စည်းစမ်းပေးမှုကိုမြန်မာဘက်ကပယ်ချထားတယ်လို့တရုတ်နိုင်ငံဘက်ကလည်းလက်မခံပါဘူး င်ပကနေပါဝင်ပတ်သက်လာမှုကိုမြန်မာနိုင်ငံကပြတ်ပြတ်သားသားဆန့်ကျင်ပါတယ်။အပေါင်းလက္ခဏာမဆောင်တဲ့ဆွတ်ဖက်ပြောဆိုမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကနေဒုက္ခသည်တွေပြန်လည်လက်ခံရေးဆွေးနွေးမှုတွေကိုထိခိုက်စေနိုင်တယ်ဆိုပြီးတော့ကုလသမဂ္ဂကိုမြန်မာကသတိပေးပါတယ်။မြန်မာအစိုးရဟာရိုဟင်ညာဆိုတဲ့အတုံးနှုံးကိုတောင်းအတိမတ်မပြုပါဘူးစသဖြင့်ရေးသားထားပါတယ်ခင်ဗျာ။
တော်ရရှိများရှင်ကမ္ဘာတဝန်းစီးရဲချမ်းသာကွာဟမှုလျှော့ချရေးကတိပေးထားတဲ့အတိုင်းကျူပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း158နိုင်ငံအနေနဲ့မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံတကာပရဟိတအဖွဲ့ဖြစ်တဲ့ Oxfam ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်။စီးရဲချမ်းသာကွာဟမှုမှာအဓိကကျတဲ့ကျန်းမာရေး၊ပညာရေး၊လူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့အလုပ်သမားခွင့်ရတွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာပါကြောင့်များပါလဲ။မြန်မာနိုင်ငံမှာစီးရဲချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးလို့ရင်ဒီကနေ့ည9:00မတိုင်ခင် View ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါတယ်ခင်ဗျာ။ View ရဲ့စနေနေ့မနေ့ဖက်စီစဉ်နေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်။American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတန်ကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီနေ့မြတ်တွေတင်ပြပေးမယ့် idiom အသုံးကတော့ Greek ဒန်တာယီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles ကတော့လူနာမည် H E E L heel ကတော့ခြေဖနောက်ဖြစ်ပါတယ်။ဒါကြောင့်စကပိုက်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ Achilles ရဲ့ခြေဖနောက်ပေါ့ရှင်။ Achilles ဆိုသူကတော့ရှေးရရှင်ကားတွေကြည့်ဘူးရင်ဒါမှမဟုတ်သမိုင်းစာအုပ်တွေကိုဖတ်ဖို့ရင်သိကြမှာပါ။ Greek ဒန်တာယီမှာ Achilles ရဲ့မိခင်ဖြစ်သူကသူ့သားငယ်ကိုခြေဖနောက်ကနေကင်ပြီး sticks ဆိုတဲ့မြစ်ထဲကိုနှစ်တဲ့အခါမှာရေထည်တဲ့နေရာအလုံးမှာ Achilles ကိုဘယ်သူကမှအန္တရာယ်မပြုနိုင်တဲ့တကိုးလိုမျိုးသူ့မှာရှိခဲ့ပါတယ်။ဒါပေမဲ့သူ့မိခင်လက်နဲ့ကင်ထားတဲ့ဖနောက်နေရာမှာတော့ရေမထည်တဲ့အတွက်အဲ့ဒီတနေရာမှာတော့ထည့်ရင်တော့သူ့ကိုအသက်အန္တရာယ်ပြုနိုင်တာပေါ့ရှင်။ရှေးဟောင်းကဗျာဆရာကြီး Homer ရဲ့ Iliad ကဗျာမှာ Trojan စစ်ပွဲများအတွင်း Achilles ရဲ့စစ်ပွဲအောင်မြင်မှုတွေကြောင့်တန်တားကြီးဖွဲ့စုထားတာဖြစ်ပါတယ်။တိုက်ပွဲစစ်စစ်မှာအောင်မြင်ခဲ့ပြီးဘယ်သူကမှသူ့ကိုအသက်အန္တရာယ်မပြုနိုင်ပေမဲ့နောက်ဆုံးမှာတော့စစ်သူကြီး Paris က Achilles ရဲ့အကာအကွယ်မဲ့တဲ့ခြေဖနောက်ကိုမျှားနေပြင်ပြတဲ့အခါ Achilles အသက်ဆုံးရှုံးရတဲ့တန်တားကြီးပါ။ဒါကြောင့်လူတဦးဟာဘယ်လောက်ပဲပြည့်စုံပြည့်စုံဘယ်လောက်ပဲအာဏာရှိရှိဘယ်လောက်ပဲဘယ်သူကမှမထိနိုင်ဆိုပေမဲ့လို့လေလူတိုင်းမှာပြွညံ့ွယ်တကွတော့ရှိစမြဲပါအဲ့ဒါကို Achilles heel လို့ရည်ညွှန်းပြောလို့ရှိပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Many people don't know this but Henry's inability to see another person's point of view is his Achilles heel
လူအများကတော့မသိကြဘူးလေဒါပေမဲ့လို့ Henry ရဲ့တခွက်သေးရှိတဲ့ပြညာခွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အထိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူဦးရဲ့ပြညာခွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။အနောက်ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့တာပါ။အခုတော့အမျိုးသမီးကဏ္ဍကိုအလှည့်ပေးအောင်ပါ။လေမင်းဆန်ရအကြမ်းဖက်မှုနဲ့ စစ်လက်နက်တပ်ဖွဲ့လီမန်းဆိုင်အကြမ်းဖက်မှုကိုအုံပြုနေတာကိုတက်ဖြစ်တဲ့နေရာမှာတက်တက်ကြွကြွဆောင်ရွက်ခဲ့ကြတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဒေါက်တာဒဲနစ်မူဂဘော့ကနဲ့လင်ကျမ်းဖက်မှုခံရတဲ့ယာဇီဒီအမျိုးသမီးနာဒီယာမူရက်တို့ကို2018ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်နေ့အဖြစ်ပူးတွဲချီးမြှင့်မှုအတွက်နိုဘယ်ဆုကော်မတီကပြီးခဲ့တဲ့တောက်ကြနေ့ကကြေညာခဲ့ပါတယ်။ကမ္ဘာတဝန်ပြည်ပကဖြစ်ပွားရာဒေသတွေမှာအမျိုးသမီးတွေပေါ်အကျမ်းဖက်မှုပတ်ပြောက်ရေးအတွက်နိုးကြားမှုရှိစေဖို့ကြိုးပမ်းမှုကိုလည်းအခုလိုဆုချီးမြှင့်မှုကအထောက်အကူပြုရလဲရောက်ပါတယ်။ဒီငင်းကြဲရေးနိုဘယ်ဆုရှင်တွေရဲ့တုံ့ပြန်ချက်တွေနဲ့အတူသူတို့ရဲ့ရုန်းကန်လှုပ်ရှားမှုတွေအကြောင်းဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလတ်တန်းစုစည်းတင်ပြထားတာကိုနားဆင်ပါခင်ဗျာ
You can bend but never break me cause it only serves to make me more determined to achieve my
I congratulate Nadia Murad and Dr. Dennis Mukwege on being awarded the 2018 Nobel Peace Prize.
Nadia Murad and Dr. Dennis Mukwege တို့2018 Nobel ငင်းညာရေးဆုချီးမြှင့်ခံရတဲ့အတွက်ကျွန်တော်ချီးကျူးဂုဏ်ပြုပါတယ်။ပဋိပက္ခတွေအတွင်းလိမ္မိုင်းဆိုင်ရာအကြံဖက်မှုခံခဲ့ရတဲ့သူတွေကိုအကာအကွယ်ပေးခြင်းအပြင်သူတို့နှစ်ဦးဟာကျွန်တော်တို့မျှဝေခံစားတဲ့စံတန်ဖိုးတွေကိုလည်းအကာအကွယ်ပေးခဲ့တာဖြစ်ပါတယ်
။အဲ့ဒါကတော့နော်ဝေးနိုင်ငံအော့စတိုချီဆိုင် Nobel ဆုကော်မတီက2018နိုဘယ်ငင်းညာရေးဆုရှင်တွေဖြစ်အီရတ်နိုင်ငံကယာဇဒီအမျိုးသမီးနာဒီယာမူရတ်နဲ့ကွန်ဂိုသမ္မတနိုင်ငံကတာဖွားနဲ့မီယာပါရဂူဒေါက်တာဒက်နစ်ဘူဂွေဂေတို့ကိုပူးတွဲချီးမြှင့်တဲ့အကြောင်းအောက်တိုဘာလ5ရက်နေ့ကထုတ်ပြန်ကြေညာလိုက်ပြီးတဲ့နောက်ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတရက်စ်ကအခုလိုဆုရှင်တဦးကိုချီးကျူးပြောကြားသွားတာပါအီရတ်နိုင်ငံမြောက်ပိုင်းနေယာဇဒီမျိုးနွယ်ဝင်ဖြစ်တဲ့နာဒီယာမူရတ်ဟာ2014ကသူအသက်22နှစ်အရွယ်မှာထိုစဉ်ကော်ချိုးဆိုတဲ့ကြီးရွာကို Dash IS စစ်သွေးကြွတွေဝင်ရောက်စီးနှင်ပြီးဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရတဲ့ယာဇဒီအမျိုးသမီး6000ကျော်နဲ့တဦးပါဝင်ဖြစ်ပါတယ်။အတွေ့အမှုချုပ် Guterres က
Nadia Murad gave voice to unspeakable abuse in Iraq.
Nadia Murad ဟာအီရတ်နိုင်ငံမှာစိတ်ကိုဆူရောက်လာတဲ့လူရက်တွေကျူးလွန်ခြင်းခံခဲ့ကြရသူတွေအရေးကိုဆေးရှုဆောင်ရွက်ပေးခဲ့သူပါ။အစွန်ရောက် dash အကြံဖက်သမားတွေဟာယဇီဒီလူမျိုးအထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုပိတ်မှတ်ထားခဲ့ရတာဖြစ်ပါတယ်။ရာဇဝတ်မှုနဲ့မူရေးဆေးနှိမ်နှင်းရေးဆိုင်ရာကုလသမဂ္ဂရဲ့2016ချစ်ကြည်ရေးသံတမန်အဖြစ်သူဟာလူကုန်ကူးခံရသူတွေနဲ့လိမ္မိုင်းဆိုင်ရာကျုံ့ပြုခံရသူတွေကိုစားဆေးရှုဆောင်ရွက်ခဲ့သလိုပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်ပေးခဲ့သူပါ
။ကွန်ဂိုနိုင်ငံသားမီယာတာဖွားပါရဂူဒေါက်တာရက်ဒစ်မူဂိုဂီကတော့ဘူကာဗိုမှာပန်စီဆိုတဲ့ဆေးရုံကိုမှတည်ခဲ့ပြီး1990ခုနှစ်ကစလို့ကွန်ဂိုဒုတိယပြည်တွင်းစစ်အတွင်းအဓမ္မပြုကျင့်မှုကိုစစ်လက်နဲ့တွင်အသုံးပြုခဲ့တဲ့လက်နက်ကိုင်သဘုံတွေရဲ့လူမဆန်စွာပြုကျင့်မှုကိုခံခဲ့ရတဲ့ကွန်ဂိုအမျိုးသမီးတွေကိုကုစားပေးခဲ့ရမှာတနေ့18နှစ်လောက်လောက်ကနေ့စဉ်ခွဲစိတ်ကူတာမှု10ကြိမ်လုပ်ခဲ့ပြီးအမျိုးသမီးတွေဘဝပြန်လည်ထူထောင်ရေးအတွက်ကြိုးပမ်းပေးခဲ့သူဖြစ်ပါတယ်အန်တိုနီယိုဂူတရက်စ်က
Dr. Dennis Mukwege has been a fearless champion for the rights of women caught up in armed conflict.
We have suffered Dennis Mukwege ha. Dennis Mukwege and Pidipaka ma adma tujin khanya du gaumun phya khanya su re de acha yesa janjou hla re chu phang mu re go khan sa ga ya ya re a myo thami mya akhwin ye twe satti si 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 su saung ya ga du ba. Thu the and ye chin chauk chin khanya be mae su ha Congo Samra nainga ma ပင်စီဆေးရုံကိုဖိလစ်ပီးဆေးဝါးကူတာပေးခဲ့သူပါကုလသမဂ္ဂကသူ့ရဲ့ကြိုပမ်းမှုတွေကိုထောက်ခံအားပေးခဲ့ပါတယ်ဆေးအတွင်းအမျိုးသမီးတွေအပေါ်တုံ့လှုပ်ထောက်ချပွဲပြစ်မှုတွေကျူးလွန်ခဲ့ကြတာတွေနဲ့ပတ်သက်လို့သူကကမ္ဘာကနိုးကြားမှုရအောင်စွန့်ဆောင်နိုင်ခဲ့သူဖြစ်ပါတယ်သူဟာကျွမ်းကျင်တဲ့ခွဲစိတ်ဆရာဝန်တူအနေနဲ့ပြင်းထန်တဲ့ဒဏ်ရာဒဏ်ချက်တွေကိုခံစားခဲ့ကြတဲ့အမျိုးသမီးတွေကိုကူစားပေးခဲ့တဲ့အပြင်စိတ်ဓာတ်ကိုပါပြန်လဲခိုင်မအောင်လုပ်ပေးခဲ့သူပ
ါမူရတ်နာဒီယာရောဒေါက်တာဒက်နစ်မူဂိုဂီရောနှစ်ဦးလုံးတို့ဟာဆာခရော့ဖ်ငင်းချမ်းရေးဆုရှင်တွေလည်းဖြစ်ကြပါတယ်ဒေါက်တာမူဂိုဂီကနိုဘယ်ငင်းချမ်းရေးဆုချီးမြှင့်ခံရမှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ
် The Nobel Prize is for us on this expression that the international community understand and there is a recognition
နိုဘယ်ငင်းညာရေးဆုကုလိုချီးမြှင့်ခြင်းဟာလိမ္မိုင်းဆိုင်ရာအကြမ်းဖက်မှုခံကြရတဲ့အမျိုးသမီးတွေ ခံစားရမယ့်ဘေးထုတ်ကကိုနိုင်ငံတကာကနားလည်သဘောပေါက်တယ်ဆိုတာကိုအတိအမှတ်ပြုရရောက်ပါတယ်ဒီလိုနိုဘယ်ငြိမ်းချမ်းရေးဆုဟာအမျိုးသမီးတွေကိုရည်စူးတာဖြစ်တယ်လို့ကွန်ဂိုအတွက်လည်းငြိမ်းချမ်းရေးဆုဖြစ်ပါတယ်ဒါကြောင့်ကွန်ဂိုတနိုင်ငံလုံးစီးလုံးညီညွတ်ကြပြီးငြိမ်းချမ်းရေးအတွက်ဆောင်ရွက်ကြပါစို့ငြိမ်းချမ်းရေးဟာလူတဦးတယောက်တည်းနဲ့တိဆောက်လို့မရပါဘူးကွန်ဂိုမှာလူတိုင်းပါဝင်ကြိုးပမ်းရမှာဖြစ်ပါတယ
်ရာဇဒီလူခွေလှူရှာသူနာဒီယာမူရတ်ကတော့နိုဘယ်ငြိမ်းချမ်းရေးဆုအချီးမြှင့်ခံရမှုအတွေ့သူ့တဲ့တာဝန်ပူကြီးလာတယ်လို့ဆိုပါတယ
်။အာနီအာနီကတာအတ္တရီခလစ်ဆာဘီလ4စနဝတ်လီဖ
ီးခဲ့တဲ့လေးနဲ့ဟာကျမအတွက်တိတ်ကိုခက်ခဲလှပါတယ်။ကျမခံစားရတဲ့ဒုက္ခတွေအကြောင်းအများသိအောင်ကျမစူးစမ်းခဲ့ပါတယ်။ကျမစောက်ထုတ်ခဲ့ပြီးတဲ့နောက်ကျမကိုယ်ရခံစားချက်တွေအကြောင်းထုတ်ဖို့ပြောချင်စိတ်တိတ်မရှိတော့ပါဘူး။ကျမအကြောင်းမပြောတော့ဘူးလို့ကျမစဉ်းစားခဲ့တယ်။တခြားမိန်းကလေးတွေလိုကြောင်းတက်ဖို့အတွက်ဦးစားပေးချင်ခဲ့ပါတယ်။ဒါပေမဲ့အခုတော့ကျမအပေါ်မှာတာဝန်ကြီးတရက်ကျလာပြီလို့ကျမခံစားရပါတယ်။နိုဘယ်ဆုဆိုတာကကမ္ဘာတဝန်းငြိမ်းချမ်းရေးအတွက်ရုန်းကန်ခဲ့တဲ့ကြိုးပမ်းခဲ့ကြတဲ့သူတွေကိုဆုချီးမြှင့်တာဖြစ်တော့ကျမအတွက်တာဝန်ကြီးဖြစ်လာပါပြီ။ကျမအနေနဲ့မိသားစုရောအနာဂတ်ရောတိတ်ခါရောဆုံးရှုံးခဲ့ရတာဖြစ်ပါတယ်။ကျမဘဝကိုဆက်ပြီးရင်ဆိုင်ဖို့အတွက်အားအင်တွေကုန်ခန်းခဲ့ပါတယ်။လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံခဲ့ရတဲ့တန်ပေါင်းများစွာရှိတဲ့အမျိုးသမီးတွေအနေနဲ့ကျမတဦးအပါဝင်ဖြစ်ပါတယ်။ဒီအမျိုးသမီးတွေအတွက်တရားမျှတမှုရရှိဖို့လိုအပ်ပါတယ်။အမျိုးသမီးတွေရဲ့အတန်းတွေကိုလူတွေကြားသိလက်ခံစေခြင်းနဲ့သူတို့ခံစားခဲ့ကြတဲ့ဆိုးဝါးလှတဲ့ဘဝအကြောင်းကိုအမျိုးသမီးတွေအနေနဲ့ထုတ်ဖော်ပြောကြားသင်ကြပါတယ်
။နာဒီယာမူရတ်ဟာမူဆိုးမျိုးမှရောင်းစားခံခဲ့ရပြီး ISIS တူလက်ထက်ကလူမြောက်ခဲ့တဲ့အချိန်ကစလို့ရာဇသီအမျိုးသမီးတွေလွတ်မြောက်ရေးအတွက်ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူဟာကုလသမဂ္ဂမူရည်ဆေးနဲ့ရာဇဝတ်မှုနှိမ်နင်းရေးဆိုင်ရာချစ်ကြည်ရေးတန်တမာနဲ့ဖြစ်ပါတယ်။ရာဇသီအမျိုးသမီးများအရေးကဘာကတိအောင်နှိုးချမှုဆောင်ရွက်ရာမှာလူခွေးရှိနေအယ်မာကလူနီနဲ့လည်းသူကလက်တွဲဆောင်ရွက်ခဲ့သူပါ။ကုလသမဂ္ဂညီလာခံကြီးမှာအယ်မာကလူနီနဲ့အတူနာဒီယာတို့ကနှိုးချမှုရရှိစေဖို့ကြိုးပမ်းရာမှာအယ်မာကလူနီကNadia Pia ne patelu khulu byo ke ba de.
Two summers ago, her life as a 21-year-old student was shattered when ISIS took over her village. She was forced to get in a nick
with Kalaga. Tu ha a the 22 ni chang tu ywe ma bwa pye khe ya ba de. ISD ga tru ywa go win thing ke de. Tu ame tu ko ne maung dwe atat khan ya bu tu shi twin kho twa da go tu twe ke ya de. 16 ni ywe tu tu ma le go le IS ga kho twa ke de.နာဒီယာကိုတိုင်ကလည်း IS ကျမ်းဖက်သမားတယောက်လက်ကနေနောက်တယောက်လက်ကိုလွှဲပြောင်းခံခဲ့ရတယ်။သူကိုသူတို့ဘာသာအရအတင်းအဓမ္မဝိပယူခိုင်းနေအလှပြင်ခိုင်းနေပြီးတော့အဓမ္မပြုကျင်နေတညတော့ IS တွေဝိုင်းအဓမ္မပြုကျင်လို့သူသတိမေ့သွားခဲ့ရတယ်လို့အယ်မာကလူနီကပြောပြခဲ့တာပါ။ဒါပေမဲ့နာဒီယာဟာသူ့ဘဝကိုရဲရဲကြီးရင်ဆိုင်ခဲ့သူဖြစ်တယ်လို့လည်းအယ်မာကလူနီကပြောပါတယ်။
She has defied all the labels that life has given her.
Orphan. Nadia ha tu bwa ma chung twi ya de akhet khe dwi ku chaw twa nai ga tu ba. Bi ba me phit de atama pyu chin khan ya de, leng chun pyu khan ya de, dukkha de phit khe de. Tu ko dai ne bwa tit twi ku thu taw nai ga de. Bwa ku tatti shi shi yin san ye ga de, ya sadi khong saung phit de, a myo thami a chaw daw saung phit de, nu ba nyin chan ye su shin phit de, a mi tin twin khan ya de.ကုလသမဂ္ဂမူရည်ဆေးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဆိုင်ရာချစ်ချစ်ရေးတန်တမာနဲ့ဖြစ်ခဲ့တယ်။နာဒီယာအတွက်ကျမဂုဏ်ယူပါတယ်။ကျမတို့ဒွေနီနဲ့နာဒီယာကြုံတွေ့ခဲ့ရတဲ့အဖြစ်ဆိုးတွေကိုအကအကွယ်မပေးနိုင်ခဲ့တဲ့အတွက်တောင်းပန်ပါတယ်။နာဒီယာရဲ့ဘဝကိုဖျက်ဆီးဖို့စ조사ခဲ့ကြသူတွေကိုအသိပေးလိုပါတယ်။နာဒီယာမူရတ်ဟာဘဝကိုအရှုံးမပေးဘူး။တတိရှိရှိအမြဲပဲထုတ်ဖော်ပြောကြားသွားမယ်သူဆိုတာပါပဲလို့အယ်မာကလူနီကပြောသွားခဲ့တာပါ။2018နိုဘယ်ညဏ်ရေးပူးတွဲဆုရှင်ဖြစ်လက်ခံရရှိမဲ့ဒေါ်လာ5သိန်းကိုလေအကြမ်းဖက်ခံရတဲ့ရာဇဒီစီးရီးယားနဲ့အီရတ်အမျိုးသမီးများအရေးအတွက်လှူဒန်းဖို့ရည်ရွယ်ကြောင်းလည်းဆုရှင်နာဒီယာမူရက်ကပြောကြားခဲ့ပါတယ်လို့ကျင်းပြရင်းဒီသတင်းပါရဲ့အမျိုးသမီးများဂန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
You can bend but never break me cause
ဒါကတော့မြို့သူကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်
ကံယူရန်တိုက်စားမှုကိုအကာအကွယ်ပေးပြီးရေသရော်ရီပောက်ပွားရှင်တန်ရရဲဝင်းကိုဖန်တီးပေးတဲ့လမှုရော်ရီဆုံးရှုံးတဲ့အန်ဒီကြုံတွေ့နေရတဲ့ကမ္ဘောဒီးယားကနေရာလေးတနေရာအကြောင်းဒီတစ်ပတ်မှာပြောပြပေးပါစီကမ္ဘောဒီးယားနိုင်ငံတောင်ပိုင်းကကံယူရန်တစ်ချောင်းမှာလမှုရော်ရီရှိပြီးဒီလမှုရော်ရီဟာဒေသခံထောင်ပေါင်းများစွာအသက်ရှင်ရပ်တည်ရအတွက်အဓိကအထောက်အကူဖြစ်တဲ့ငါးရီပျော်စံရနေရာဖြစ်ပါတယ်ဒါပေမဲ့လည်းခင်မီတိုးတက်လာတဲ့ကမ္ဘောဒီးယားအတွက်အဲ့ဒီဒေသမှာဖွံ့ဖြိုးရေးစီမံကိန်းကြီးတွေကိုချလာတဲ့အခါဒေသခံတွေအတွက်အလောက်ကန်အခွင့်အလမ်းတွေရလာပြီမဲ့တစ်ဖက်ကလမှုရောတွေရဲ့နှောင်ရည်အတွက်ချိမ့်ချောက်မှုတွေဖြစ်လာခဲ့ပါတယ်ထိုင်းပင်လယ်ခွေတွေကိုစီးဝင်တဲ့ Trapping Sankey မြေမြဝဒေသမှာလမှုရောတွေအပြည့်ရှိနေတဲ့အတွက်တဘာဝဘေးရန်ကိုခုခံကာကွယ်ဖို့အတွက်အကောင်းဆုံးအရန်တားတစ်ခုဖြစ်နေပါတယ်လမှုပင်တွေဟာတိုက်စားမှုဒဏ်ကိုအကာအကွယ်ပေးရုံမကဘဲငားနဲ့တခြားပင်လယ်သတ္တဝါမျိုးကွဲအမြောက်အများချင်းလဲချက်စားကြတဲ့အဲ့ဒီဒေသမှာနေထိုင်တဲ့ရာနဲ့ချီတဲ့တငါတဲ့မိသားစုတွေအတွက်စားဝတ်နေရေးအတွက်ပါအားထားနေရတာဖြစ်ပါတယ်အခုတော့ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကနေကံယူရန်တလျှောက်15မိုင်လောက်အရှိအတွင်းစီမံကိန်းအနည်းဆုံး6ခုချထားခဲ့တာပါဒီထဲမှာကောက်ကွင်းကတစ်ခုပိုလိုကလပ်နဲ့ရွက်လီကလပ်တို့အပြင်ကြီးမားတဲ့ကမ်းခြေအပန်းဖြေစခန်းလေးနှစ်ခုတည်းမင်းဆောက်လုပ်မှာပါ။ဒါအပြင်ခီးတဲ့အများပြားဆက်နဲ့ဂရုတင်မောစိတ်ကြီးကိုလည်းဆောက်လုပ်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ဒေသဖွံ့ဖြိုးရေးအတွက်လုပ်နေတဲ့အထက်ကမြင်သာရာတစ်ခုကဒီတင်မောစိတ်ဆောက်ဖို့အတွက်တောင်တူးတာနဲ့ကမ်းရိုးရန်ကအပင်တွေကိုရှင်းပစ်နေတာဖြစ်ပါတယ်။လမှုရောတွေလည်းပြုတ်နေပါပြီ။ဒါကြောင့်ဒေသခံတွေကတော့ဒီဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်စီကားလာမှနဲ့ဆက်သွယ်ရေးအတွက်ပါအကျိုးခံစားကြရမယ်ဆိုတာကိုသိနေကြပါမယ်။သူတို့အားထားမှီခိုးနေရတဲ့ပင်လယ်ခွေဒေသကြီးထိကြိုက်မှာကိုပူနေကြတာဖြစ်ပါတယ်။ဒီဒေသကတန်ဃာအလုံနဲ့အသက်မွေးကြတဲ့ပရစ်မတ်ရွာကရွာတကြီးဥနက်ဆန်ကတော့သူ့ရွာသားတွေအရင်လိုဝင်ဝင်မဖြောင့်တော့ဘူးလို့ညီးပါတယ်
။ပင်လယ်ဘောင်းသာမင်းရင်းပြတ်ဘတ်ဘောင်းချာ
ကျွန်တော်တို့ရဲ့တယံဇာတာတွေအများကြီးဆုံးရှုံးခဲ့ရပါပြီ။အရင်တုန်းကဒီလူမှုတော်ကြီးကအကျယ်ကြီးရှိတာပါအခုနောက်ပိုင်းလမှုပင်တွေတော်တော်များများအခုတ်ခံလိုက်ရလို့ကျွန်တော်တို့ငားတွေလည်းတိတ်မရတော့ပါဘူး။ကနန်းတွေပစုံတွေလည်းတိတ်ပြီးတော့မရတော့ပါဘူး။ကျွန်တော်တို့အဖွဲဖွဲပြီးတော့အပင်တွေပြန်မဆက်ခင်ကပိုတော်ဆိုးပါသေးတယ်။အခုနည်းနည်းပိုကောင်းလာပြီမဲ့ဟိုအရင်တို့လမှုတော်တွေခုတ်မပစ်ခင်ကလိုမျိုးတော့ပြန်မရတော့ပါဘူး
။လမှုတော်တွေပြုံးကုန်တာဟာတငါသေးတွေဝင်ငွေရော့သွားစေတာဖြစ်ပါတယ်။ငားရဖို့အတွက်ပင်လေပင်တွေကိုပိုးပြီးတော့ဝေးတဲ့နေရာမှာတော့ပြီးဖမ်းကြရမှာမို့သူတို့ဆက်လေတွေအတွက်စီပိုပြီးဖြစ်ဖို့လိုလားတယ်လို့အချိန်နဲ့ပိုးပြီးကုန်ကြရတယ်လို့ပြောပါတယ်။ပိုဆိုးတာကသူတို့ရဲ့လမှုရောတွေပြုံးကုန်တာဖြစ်ပြီးဒါကသူတို့ကိုတိတ်ကိုထိခိုက်စေတယ်လို့ဆိုပါတယ်
။ကားတဲ့ဘတ်ဘုံပရိပရိကောင်ကောင်နဲ့ပူကော့က
ငွေရပေါင်းလမ်းကြောင်းနဲ့အားလုံးကငွေမဝင်တော့တဲ့အတွက်လူတိုင်းကိုထိခိုက်စေတာပါ။အပင်တွေမရှိတော့ပင်လယ်ဇာတွေမရတော့ပါဘူး။လမှုပင်တွေမကဘူး။ငါးစကြက်တွေလည်းအဖြစ်ရှိခံရပါတယ်။လမှုပင်တွေဆုံးရတယ်လို့ငါနဲ့ကျွန်တော်တို့ရဲ့ဝင်ငွေတွေပါအတော်ကျကုန်ပါလေ
လမှုပင်တွေပြည့်စည်ရတာဟာပင်လယ်သတ္တဝါတွေရဲ့ဇကြက်တွေပြည့်ကုန်တယ်လို့တိုက်စားမှုတန်ကိုခံနိုင်တဲ့အရန်တားပါပြည့်စည်ခဲ့ရတာဖြစ်ပါတယ်ဒါအပြင်လမှုရောတွေဟာနှစ်ပေါင်းများစွာကာဗွန်ကိုဖမ်းယူတင်စီထားနိုင်စွမ်းရှိတာမို့လမှုပင်တွေဆုံးရှုံးရတာဟာကမ္ဘာကြီးပူနွေးလာမှုနဲ့ရာသီဥတုပြောင်းလဲမှုမှာအဓိကကျတဲ့မလိုလားအပ်တဲ့ကာဗွန်မျိုးကိုခြေဖြတ်ပေးနိုင်တဲ့စနစ်ပါဆုံးရှုံးရတာလို့တဘာဝတော်ရင်ထိန်းသိမ်းမိတ်ဆွေများအဖွဲ့ကတိတ်ပန်နဲ့ကမ္ဘာဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာသောမတ်ဂရေးကပြောပါတယ
် Mangrove soils are amongst the most carbon rich soils on the planet and a destruction
in this year ဒီရောက်တော့မြေစီဟွားတွေဟာကမ္ဘာပေါ်မှာကာဗွန်အကျွဲဝါဆုံးမြေစီဟွားမျိုးဖြစ်ပါတယ်ဒီလူမှုရောတွေကိုဖျက်ဆီးတာဟာလေထုထဲကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်တွေအများကြီးရောက်သွားစေတဲ့အတွက်ကမ္ဘာရာသီဥတုအပြောင်းအလဲအတွက်လည်းဖြစ်စေပါတယ်လူမှုရောတွေရဲ့နောက်အရေးကြီးတဲ့အချက်ကဇီဝမျိုးရေးအများအပြားအတွက်တကယ့်ကိုအရေးပါပါတယ်။ငားနဲ့တခြားရေသတ္တဝါမျိုးရေးပေါင်းမြောက်များစွာအတွက်စားပောက်ဖို့ရောရှင်သန်လှုပ်ရှားဖို့အတွက်ပါအကောင်းဆုံးနေရာကလမှုရောဖြစ်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားကကံယူဒန်ဒေသခံတွေအတွက်ဒီလမှုရောတွေမရှိရင်မဖြစ်ပါဘူး
။လမှုရောတွေရဲ့အရေးပါပုံကိုသိလာနေပြီဖြစ်တဲ့ဒေသခံတွေဟာကြံလမှုပင်တွေဆက်ပြီးတော့မပြုံးရအောင်ထိန်းသိမ်းရေးတွေစပြီးလုပ်ဖို့စူးစမ်းကြပါတော့တယ်။
2012 ခုနှစ်လောက်ကစပြီးဒေသခံတွေဟာကမ်ပော့လမူရောဆိုတဲ့နာမည်နဲ့ NGO အဖွဲ့တစ်ခုကိုဖွဲ့ခဲ့ပါတယ်။ဒီအဖွဲ့မှာတဘာမော့ဝင်းကျင်ထိန်းသိမ်းအသိရှိတဲ့ခရီးသွားတွေနဲ့ကျောင်းသားတွေပါပါဝင်လာပြီးအဲ့ဒီဒေသတွေမှာပဲလမှုပင်ပေါင်း2,000ကျော်ကိုစိုက်ပျိုးခဲ့ကြပါတယ်။လမှုပင်ပေါက်တွေရအောင်ပြုတ်ပြီးပင်လယ်နဲ့ထိဆက်တဲ့နေရာတွေမှာလမှုပင်တွေကိုပြန်ပြီးတော့စိုက်ကြတာပါဒီကမ်ပော့လမှုရောကိုစတင်ထူထောင်သူကတော့ကမ်ဘောဒီးယားနိုင်ငံသားဆင်ဟင်းဖြစ်ပါတယ်အစိုးရကဖွံ့ဖြိုးရေးစီမံကိန်းတွေကိုချတော့သူတို့ဒေသမှာမြေစည်းတွေအဆက်မတန်တက်လာပြီးမြေဝယ်သူတွေမျက်စိကျလာကြတယ်လို့ပြောပါတယ
်ကျန်ဒိုင်မြန်တမ်လိုင်းကျန်မြန်ကာချာပြောဒိုင်ပီချွန်ကခွိ
မြေစည်းတွေကတိတ်မြင်လာတဲ့အခါအမျက်ထုတ်လို့သူတို့ချို့ရောက်လာပါတယ်သူတို့ကဒီမြေတွေကိုဝယ်ပါတယ်သူတို့မြေဖြစ်သွားပြီဆိုတာနဲ့သူတို့ပိုင်မြေထဲမှာရှိတဲ့လက်မှုပင်တွေကိုစခုတ်ပြီးမြေရှင်းတော့တာပါကျွန်တော်တို့ငါဖတ်နေကြနေရတဲ့နားကလက်မှုပင်တွေကိုပါသူတို့ကဖျက်ဆီးခဲ့တာပါ
သူတို့ရဲ့ကမ်ပော့လက်မှုတော်တဝိုင်မှာလက်မှုပင်တွေကိုထိမ့်သိမ့်မှုအတွက်သတိပေးဆိုင်ဖို့တွေကိုစိုက်ထူထားပါတယ်လက်မှုတော်တွေဟာရာသီဥတုပြောင်းလဲမှုကြောင့်ကမ်ရိုးတန်းဒေသထိခိုက်မှုတွေလျော့ပါအောင်အထောက်အကူပေးနိုင်တယ်လက်မှုတော်ကိုဖျက်ဆီးတာဟာတင့်ဘဝကိုဖျက်ဆီးပစ်တာပါဆိုတဲ့ဆိုင်ဖို့မျိုးတွေဖြစ်ပါတယ်လမှုရောဒေတာရဲ့အနာဂတ်ကတော့တိတ်မရေရာလှပါဘူးသူတို့စိုက်ထားတဲ့အပင်ပေါက်ကလေးတွေဟာအရင်တုန်းကစိုက်ပျိုးခဲ့တဲ့မြရဲ့96ရာခိုင်နှုန်းလောက်ရှင်တန်ခဲ့ပေမယ့်အခုဆိုရာနှုန်း30လောက်သာရှင်တော့တာပါအခုလိုသူတို့ရဲ့လမှုရောအတွက်အနာဂတ်ကမရေရာလှပေမယ့်ကမ်ပော့အဖွဲ့ကတော့လမှုပင်တွေကိုဆက်ပြီးတော့စိုက်နေတယ်လို့လည်းပြောပါတယ်ဘာကြောင့်သူတို့ရဲ့ပျိုးပင်ပေါက်တွေမရှင်တန်နိုင်ပဲဖြစ်လာရတာပါလဲတရားခံကတော့ဖွံ့ဖြိုးရေးစီမံကိန်းတွေရဲ့ဆောက်လုပ်ရေးလုပ်ငန်းတွေဖြစ်ပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေကတောင်တူးတာတွေအပြင်လုပ်ငန်းဆွန့်ပစ်ပစ္စည်းအစိတ်တောက်တွေရဲ့ဒဏ်ကိုလက်မှုပင်တွေခံနေကြရတာပါ။မြန်မာနိုင်ငံမှာလည်းဒီလိုအဖြစ်မျိုးမကြုံရစေဖို့အတွက်စီမံကိန်းကြီးတွေချတော့မယ်ဆိုရင်တဘာဝဝင်းကျင်ကိုပါထည့်သွင်းစဉ်းစားဖို့လိုတဲ့ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရွက်ပေးမယ်။
တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ရဲ့စနေမနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီတိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOE American တန်ကနေအခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနက်8:00နာရီကနေ9:00နာရီတိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ VOE မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာပါ။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်အောင်တွင်ကကြီးညာပြပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံမှာအမေရိကန်သင်္ဘောဆရာတူဖမ်းခံထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တူရကီနိုင်ငံကြားတန်တမာရေးတင်းမာမှုတွေရှိခဲ့တာအခုတော့အဆုံးသတ်သွားပါပြီခရီးရန်သင်္ဘောဆရာအန်ဒရူးဘန်ဆန်ကိုတူရကီတရားရုံးကနေချေချုပ်ကနေပြီးတော့လွှတ်ပေးဖို့မနေ့တုန်းကပဲအမိန့်ထုတ်ပြန်ခဲ့ပါတယ်ဒီကနေ့ပဲသင်္ဘောဆရာဘန်ဆန်အမေရိကန်ကိုပြန်လာဖို့ရှိပါတယ်သင်္ဘောဆရာဘန်ဆန်မှာအပြစ်ရှိတယ်လို့တူရကီတရားရုံးကဆုံးဖြတ်ခဲ့ပြီးတော့ထောင်ဒဏ်3နှစ်နဲ့တစ်လချမှတ်ခဲ့ပေမဲ့သူဖမ်းခံထားရတာနှစ်နှစ်ရှိခဲ့တာကြောင့်ပြန်လွှတ်ပေးလိုက်ပါတယ်တူရကီနိုင်ငံအစ္စတန်ဘူမြို့ဆော်ဒီကောင်စစ်ဝင်ရုံးတွင်မှာဆော်ဒီသတင်းတောက်ဂျမီလ်ခချိုဂီကိုတပ်ပြလိုက်တဲ့ဆိုတဲ့အထောက်အထားတွေပို့ပြီးတော့ရရှိနေပေမဲ့လည်းဒီလနောက်ပိုင်းဆော်ဒီအာရေဗျာမှာကျင်းပမဲ့နိုင်ငံတကာရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံကိုစီစဉ်ထားတဲ့အတိုင်းပဲသူအနေနဲ့တက်ရောက်မယ်လို့အမေရိကန်ဗန်နိုင်းဝန်ကြီးစတီဖင်မနူချင်ကနေ့တုန်းကပဲပြောခဲ့ပါတယ်။နယူးယောက်ကဒီ Wall Street ထိပ်တန်းဘဏ်လုပ်ငန်းရှင်တွေကလည်း sorry မကျင်းပမဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာညီလာခံကိုတက်ရောက်မှာပါ။တခြားနိုင်ငံကစီးပွားရေးထိပ်တန်းကုမ္ပဏီတွေကတော့ဒီစီးဝေးကိုတက်ဖို့ညှင်းပယ်နေပါတယ်။ဖိလစ်ပိုင်မှာလူသေးပြောက်များတဲ့မြို့ဆေးဝါးဆိုင်ရာနေနှင်းမှုတွေရှိနေတာကြောင့်လူခွင့်ရေးအဖွဲ့အစည်းတွေရဲ့ပြစ်တင်ဝေဖန်မှုတွေရှိနေတယ်ဆိုပေမဲ့လည်းကလန်ဒမကလူခွေကောင်စီရဲ့အဖွဲ့ဝင်နိုင်ငံဖြစ်ဖိလစ်ပိုင်နိုင်ငံကိုရွေးချယ်ခဲ့ပါတယ်။အော်တိုဘားလဆနေနေ့ကပဲဖိလစ်ပိုင်နိုင်ငံအနေနဲ့ကလန်ဒမကလူခွေကောင်စီရဲ့အဖွဲ့ဝင်နိုင်ငံဖြစ်ရွေးချယ်တဲ့အကြောင်းဖိလစ်ပိုင်နိုင်ငံရဲ့ဝန်ကြီးကကြေညာပါတယ်။မဲခွဲဆုံးဖြတ်ချက်အရ192မဲမှာ165မဲကဖိလစ်ပိုင်နိုင်ငံကိုထောက်ခံမဲပေးခဲ့တာ
ပါ။ထိတဲ့ရောက်နိုင်ငံတကာသတင်းကြေညာကိုကုကြောင်းလင်းကြေညာပေးခဲ့တာဖြစ်ပါတယ်။အခုမနက်စီစဉ်ထုတ်လို့ရမှုကမက်အင်ဂျင်နီယာဖြစ်ပြီးတော့အသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်လေးကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ။နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့စဉ်မှာကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မလို့ပါခင်ဗျာ။
This program has come to you from the Voice of America, Washington.